Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရ2019ခုနှစ်ဒီဇင်ဘာလ12ရက်တာတာပရိနေမနေ့ပတ်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 3240 48ထုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရမထွန်းပါဒီကနေ့မနေ့ခေတ်အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနေ့ခင်ဗျခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ ICJ မှာဂမ်ဘီယာနဲ့မြန်မာနိုင်ငံတို့ပထမနှစ်ရက်ကြာနာပြီးကြတဲ့နောက်မှာဒီကနေ့နောက်ဆုံးအကြိမ်ဖြစ်တဲ့ရှောက်လက်ချက်တွေကိုတင်သွင်းကြတော့မှာဖြစ်ပါတယ်အီရန်နိုင်ငံကလေကြောင်းနဲ့ရေကြောင်းဆိုင်ရာကုမ္ပဏီတွေကိုအမေရိကန်ဗန်နိုင်းဝန်ကြီးဌာနကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်တူရကီကသူတို့ကိုပိတ်ဆို့အရေးယူမှုချမှတ်ရင်ပြန်လက်စားချင်မယ်လို့ပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းကိုတော့မှတ်မှတ်စီအောင်လည်းတင်ပြချင်ပြီးတော့ပါမယ်ခင်ဗျာ
ဒီလိုထိတ်တဲရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းနာတစ်ခုမှာ ICJ ပြည်ပဆိုင်ရာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘယ်လိုတုံ့ပြန်ရှုတ်ထားခဲ့ပါသလဲ
It is an honor to appear as agent of the Union of the Republic of Myanmar in these proceedings.In my capacity as
ညီမကိုစလက်ဖွဲ့ကောင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေရဲ့အဓိကတုံ့ပြန်ရှောက်ထားချက်တချို့ကိုမကြာခင်နားဆင်ရပါမယ်။ဒီသတင်းနဲ့အတူဒေါက်ဆန်းစုကြည်ဟာသူ့ကို15နှစ်တိုင်အကျယ်ချုပ်ချထားခဲ့တဲ့စစ်တပ်အတွက် ICJ မှာကာကွယ်ပြောဆိုနေကြောင်းပြည်ဝေသတင်းတော်တယောက်ရဲ့လန်ဒန်ကနေသတင်းပြပိုချက်နဲ့ဒေါက်ဆန်းစုရဲ့ချောက်ထားချက်အပေါ်ပြည်တွင်းကအမြင်တချို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့ဒီသတင်းတော်တွေမတိုင်ခင်ကြာတာပရိနေမနေ့ဖက်နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မြမြသတင်းအောင်တို့ကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံဟာလူမျိုးတွေတက်ဖြတ်မှုတာမြင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ပေါက်တယ်ဆိုတော့ ICJ နိုင်ငံတကာတရားရုံးမှာတရားဆွဲဆိုထားတဲ့အမှုကိုဆွဲချက်တင်ထားသူဂမ်ဘီယာအစိုးရနဲ့ခုခံခြေပသူမြန်မာနိုင်ငံတို့ပြီးခဲ့တဲ့ဒီဇင်ဘာ10ရက်နဲ့17ရက်နေ့တွေမှာအသီးသီးရှောက်လွှဲချက်တွေတင်ခဲ့ကြပြီးတဲ့နောက်ဒီကနေ့ဒီဇင်ဘာ12ရက်နေ့မှာနှစ်ဖက်ကိုယ်စားလှယ်တွေနောက်ဆုံးအပြည့်အစုံရှောက်လွှဲချက်တွင်တင်ကြမှာဖြစ်ပါတယ်။ရှောက်လွှဲချက်တွေကိုစတင်ကြားနာတဲ့ဒီဇင်ဘာ10ရက်နေ့မှာဆွဲချက်တင်ထားတဲ့ဂမ်ဘီယာအစိုးရဘက်ကစတင်ထွက်ဆိုခဲ့ပြီးမနေ့ဒီဇင်ဘာ17ရက်နေ့မှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးတွေတက်ဖြတ်မှုမမြောက်ကြောင်း ICJ နိုင်ငံတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးဂမ်ဘီယာရဲ့ဆွဲချက်တွေကိုခုခံခြေပါခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေဟာလက်နက်ကင်ပုံကံမှုနဲ့အကြမ်းဖက်မှုကိုရှင်းလင်းရင်ပေါ်ပေါက်ခဲ့တာလို့ဒေါက်အောင်ဆန်းစုကြည်ကထောက်ပြပါတယ်။တပ်မတော်ရဲ့နေမည်ရှင်းလင်းရေးစစ်ဆင်ရေးဆိုတဲ့အသုံးအနှုန်းကိုလည်းသူကခုခံပြောဆိုသွားပါတယ်။မြန်မာဘက်ကအကျိုးဆောင်ရှင်းနေပမောက်ခဝီလျံရှူပတ်ကတော့ဂမ်ဘီယာနိုင်ငံဘက်ကတင်ပြချက်တွေဟာကုလသမဂ္ဂအထူးဆောင်ဆန်းစစ်ဆေးအဖွဲ့ရဲ့အစင်ခန်းစားပါအချက်တွေနဲ့မပိုတဲ့အကြောင်းနဲ့ခရိုအေးရှား၊ဆာဗီးယား၊ယူကရိန်းနဲ့ရုရှားပဋိပက္ခတွေမှာတောင်းဂျီနိုဆိုက်ဆိုတဲ့လူမျိုးတွေတက်ဖြတ်မှုအဖြစ်မတတ်မှတ်ပဲလူသားစုအပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေအဖြစ်နဲ့သာတတ်မှတ်ခဲ့တယ်ဆိုတာကိုအဓိကထောက်ပြပြောဆိုသွားပါတယ်။ဒီနှစ်ဖက်ရှောက်လဲချက်တွေကိုတရားသူကြီးတွေကဘယ်တော့ဆုံးဖြတ်ချက်ချမယ်ဆိုတဲ့အရေးအတိအကျကိုတော့မသိရသေးပါဘူး။
သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုအရေးယူနိုင်ဖို့အရေးဒီမိုကရက်အမတ်တွေအများစုထိန်းချုပ်ထားတဲ့ American အောက်လွှတ်တော်တရားရေးကော်မတီကအစီအစဉ်တရက်ကိုမကြာမီမှာပဲခန့်မှန်းမှန်းချမှတ်တော့မှာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီဟာသမ္မတကိုတရားဆွဲနိုင်ဖို့အကြောင်းချင်းရနှစ်ရက်ကိုဦးစားပေးစဉ်းစားသွားမှာပါ။ဒီမိုကရက်ခေါင်းဆောင်တွေကသမ္မတထရမ့်ကသူ့ရဲ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုတောင်းဆိုပြီးသူ့ရဲ့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့တယ်လို့အင်္ဂါနေ့ကဆွတ်ဆွဲပြောကြားထားပါတယ်။ဒါ့အပြင်တရားဆွဲဖို့စုံစမ်းစစ်ဆေးရေးတွေလှုပ်ဆောင်ခဲ့တဲ့အချိန်မှာအခရာကျတဲ့အထောက်အထားဆောင်ရွက်စာရန်တွေကိုပေးဖို့ညှင်းဆိုပြီးတော့ကွန်ဂရက်လွှတ်တော်ရဲ့ကြားနာမှုတွေကိုဖျက်လို့ဖျက်ဆီးလုပ်ခဲ့တယ်ဆိုပြီးဆွတ်ဆွဲခဲ့ပါတယ်။ Washingtonဒေတာစံတော်ချိန်ဗုဒ္ဓဟူးနေ့နောက်ပိုင်းမှာပြုလုပ်နေတဲ့အခြေတင်ဆွေးနွေးပွဲတွေအပြီးအစောဆုံးကြာတာပရိနေ့မှာအောက်လွှတ်တော်ကဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်အားလုံးပါဝင်မဲပေးပြီးတော့ဒီကိစ္စကိုဆုံးဖြတ်အတည်ပြုမှာဖြစ်ပါတယ်။မဲများသူအနိုင်ပေးတဲ့ရိုးရှင်းတဲ့မဲပေးတဲ့ပုံစံနဲ့ဆုံးဖြတ်သွားမှာလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့သူ့ကိုတရားဆွဲဖို့လုပ်နေရတဲ့ကိုနောက်ပြောင်ပြောဆိုလို့ရှိပြီးသူ့ရဲ့သုံးနှစ်တာသမ္မတတာဝန်ထမ်းဆောင်မှုကိုမတရားပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ဆိုပါတယ်။
အီရန်ရဲ့လက်နက်တွေကိုစီးရီးယားမှာရှိတဲ့သူတို့ရဲ့တပ်ခိုက်သမားတွေအဲဒီကမှတဆင့်ယမန်နိုင်ငံကိုထိန်းချုပ်နိုင်ရေးအတွက်အဲဒီမှာရှိတဲ့ဟူသီသဘုံတွေထံတရားမဝင်တင်ပို့ပေးနေတဲ့အီရန်တင်မောလိုင်းကွန်ရက်ကိုအမေရိကန်ပြည်ထောင်စုကဗိုလ်ထုနေမှာတန်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်။ Mehan Air Company ရဲ့ UAE အာရဗ်စော်ဘွားများနိုင်ငံမှာအခြေစိုက်တဲ့အယောက်မန်နေဂျာ3ဦးနဲ့ဟောင်ကောင်မှာရှိတဲ့အီရန်စီးပွားရေးလုပ်ငန်းရှင်အဗ်ဒူလ်ဟူစိန်ခဒရီပိုင်နဲ့တင်မောကွန်ပဏီကြီးတို့ရဲ့ အမေရိကန်နိုင်ငံအတွင်းကပိုင်ဆိုင်မှုတွေကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကထိန်းချုပ်လိုက်တာဖြစ်ပါတယ်။ဒါအပြင်အဲ့ဒီလူပုတ်ကိုလုပ်ငန်းတွေနဲ့ထိတွေ့ဆက်ဆံခြင်းမပြုကြဖို့ကိုလည်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကတတိပေးလိုက်ပြီးအဲ့ဒီလိုလှုပ်ဆောင်ခဲ့မယ်ဆိုရင်လှုပ်ဆောင်တဲ့သူတွေကိုယ်တိုင်ဒဏ်ခတ်အရေးယူခြင်းခံရမယ်လို့ဆိုပါတယ်။အီရန်ဆိုရဟာသူ့ရဲ့လေကြောင်းနဲ့တင်ပေါ်လိုင်းတွေကိုအသုံးချပြီးဒေသတွင်းကအကြမ်းဖက်သမားတွေထံလက်နက်တွေတင်ပို့ပေးနေတာကြောင့်စီးရီးယားနဲ့ယေမန်နိုင်ငံတွေမှာဆန္ဒမှုဆိုင်ရာအခက်အခဲတွေတိုက်ရိုက်ဖြစ်ပေါ်စေကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗ်မနူချင်းကပြောပါတယ်။လေကြောင်းနဲ့တင်ပေါ်လိုင်းတွေအနေနဲ့လည်းအကြမ်းဖက်သမားတွေရဲ့အသုံးချခြင်းမခံရအောင်သတိဝရိယနဲ့ရပ်တည်လုပ်ကိုင်ကြဖို့လိုအပ်ကြောင်းဝန်ကြီးမနူချင်းကပြောပါတယ်။ပိတ်ဆို့အရေးယူမှုတွေကြောင့်အမေရိကန်ပြည်ထောင်စုကောင်းကျိုးရစေကြောင်းလိုအပ်တဲ့လှုပ်ဆောင်မှုတွေကိုသူတို့အနေနဲ့ဆက်လုပ်သွားမှာဖြစ်ကြောင်းအမေရိကန်ဗန္ဒားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ
်။အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့အရေးယူမှုတွေလုပ်ရင်လက်တုံပြတ်သွားမယ်လို့တူရကီကပြောပါတယ်။အမေရိကန်အထက်လွှတ်တော်ကတူရကီပေါ်အရေးယူနိုင်ရေးဥပဒေကြမ်းကိုမဲခွဲဆုံးဖြတ်ဖို့စီစဉ်နေတဲ့အပေါ်မှာတူရကီကအခုလိုသတိပေးလိုက်တာပါ။အမေရိကန်ကအပြုသဘောနဲ့ချဉ်းကပ်လာရင်သူတို့ဘက်ကလည်းအပြုသဘောနဲ့ပြန်ပြီးတော့ဆက်ဆံမယ်။သူတို့ကအနှုတ်လက္ခဏာပြရင်လက်တုံပြတ်သွားမယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးမယ်ဖူကာဗူဆိုဂလူကဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းအတွင်းပြောသွားပါတယ်။တူရကီကရုရှားလို S-400 ဒုံးကျည်စနစ်ကိုဝယ်ယူတဲ့အတွက်တူရကီပေါ်မှာ Republican နဲ့ Democrat အမတ်တွေကဒေါသထွက်ခဲ့တာပါ။ဒါဟာအမေရိကန်လွှတ်တော်ရဲ့ရံပဲ့နိုင်ငံတွေအပေါ်ပိတ်ဆို့တန်ခတ်ခြင်းကိုလက်တုံပြန်တဲ့ဥပဒေနဲ့ညှိနှိုင်းတဲ့အတွက်တူရကီနဲ့တူရကီတာဝန်ရှိသူတွေကိုအရေးယူနိုင်မယ့်ဥပဒေချမ်းကိုဗိုလ်တော်ဟူးနေ့မှာမဲခွဲဖို့အမေရိကန်လွှတ်တော်ကစီစဉ်ထားတာပါ။အခုလိုရုရှားစီက S-400 ဒုံးကျည်စနစ်ကိုဝယ်ယူတဲ့အတွက်တူရကီအနေနဲ့နိုင်ငံအရှေ့မြောက်ပိုင်းက Syria Card YPG တပ်ဖွဲ့ကိုမထီမဲ့မြင်ပြုရရောက်တယ်လို့အမေရိကန်ကယူဆတာပါ။ IS ကျမ်းဖက်တွေကိုအမေရိကန်ကဥဆောင်တိုက်ထုတ်တာမှာမဟာမိတ်အဖြစ်ပူးပေါင်းခဲ့တဲ့ YPG တပ်ဖွဲ့ကိုတူရကီကတော့အကြမ်းဖက်အဖြစ်သတ်မှတ်ထားပါတယ်။နေတိုးအဖွဲ့ဝင်တွေဖြစ်တဲ့အမေရိကန်နဲ့တူရကီကြားမှာခုနောက်ပိုင်းခြေတင်ပြဿနာအတော်များများရှိနေတာဖြစ်ပြီးအမေရိကန်တန်အမှုဒဏ်မာတင်ထိုပူးစ်ကိုတူရကီတရားရုံးကဗုဒ္ဓဟူးနေ့မှာပြစ်ဒဏ်ဆက်လက်ချမှတ်ထားဖို့ဆုံးဖြတ်ချက်အပေါ်မှာလည်းအမေရိကန်လွှတ်တော်အမတ်တွေအမျက်ဒေါသထွက်ဖွယ်ရှိနေပါတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တံကသတင်းတွေကိုဆက်လက်ကြီးညာပေးနေကြပါခင်ဗျာ။ဗြိတိန်နိုင်ငံမှာ၄နှစ်အတွင်း၃ကြိမ်မြောက်အထူးထူးရွက်ကောက်ပွဲမကြခင်ကျင်းပဖို့ရှိနေတာမှာဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရဲ့ရွက်ကောက်ပွဲစောကျင်းပရေးကန့်ဆန်းလှုပ်ဆောင်မှုဟာတကယ်အကျိုးရှိနိုင်မလားလို့လက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဝင်တွေအကြားမေးခွန်းထုတ်เสียဖြစ်လာနေပါတယ်။သူ့အချိန်မှာတာဝန်ထမ်းဆောင်သွားခဲ့တဲ့ဝန်ကြီးချုပ်ဟောင်းထရီဇာမေ2019ခုနှစ်မှာမလှုပ်ဆောင်နိုင်ခဲ့တဲ့ရွက်ကောက်ပွဲမှာသူ့ပါတီအများစုအနိုင်ရမဲ့ကိစ္စကိုသူ့အနေနဲ့ဆွမ်းဆောင်နိုင်မလားဆိုတာကိုမေးခွန်းထုတ်နေကြတာပါ။ဝန်ကြီးချုပ်ဂျွန်ဆင်ကတော့အစင်လာအဖြစ်ပြိုင်ဘက် Labour Party ကိုမဲပေးကြလိမ့်ရှိပြီး Brexit EU တွေကနေ Britain နှုတ်ထွက်ရေးကိုထောက်ခံကြတဲ့မဲဆန္ဒရှင်တွေထံကမဲတွေကိုရောက်အောင်လှုပ်ဆောင်ပြီးဝန်ကြီးချုပ်ဟောင်း Theresa May မလုံနိုင်ခဲ့တဲ့ရွက်ောက်ပွဲမှာအနိုင်ရနိုင်မဲ့အရေးကိုမျှော်လင့်နေပါတယ်။တကယ်လို့သူသာအနိုင်ရခဲ့မယ်ဆိုရင်တော့ Britain နိုင်ငံရေးမှာကြီးမားတဲ့ပြောင်းလဲမှုကြီးဖြစ်ပေါ်လာမှာဖြစ်ပါတယ်။
ပြင်သစ်နိုင်ငံမှာအစိုးရကပင်စင်ခန်းစားအခွင့်အရေးနဲ့ပတ်သက်တဲ့ပြင်ဆင်ချက်တွေဗုဒ္ဓဟူးနေ့ကထုတ်ပြန်ပြီးဆန္ဒပြပွဲတွေကိုဆက်ပြီးတော့ကျင်းပသွားဖို့ပြင်သစ်သမဂ္ဂအဖွဲ့တွေကကတိပြုလိုက်ပါတယ်။ဒီပင်စင်ခန်းစားခွင့်အစီအစဉ်အရအစိုးဆုံးအငိမ့်စားယူနိုင်တဲ့အသက်ကို62နှစ်သတ်မှတ်ထားပြီးအလုသမားတဦးအနေနဲ့ပင်စင်အပြည့်အဝခန်းစားခွင့်ရဖို့နောက်ထပ်2နှစ်အပိုဆောင်ပြီးအသက်64နှစ်အထိအလုလုရမှာပါ။ဒီအစီအစဉ်ကပို့ပြီးတော့တိကျခိုင်မာတဲ့လူမှုဖူလုံရေးစနစ်ကိုအမခံပေးနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်အီဒေါ့ဒ်ဖီလစ်ကပြောပါတယ်။ဒီပင်စင်စနစ်တဲ့အရာ2022ခုနှစ်မှာအလုတ်ခွင်ဝင်မဲ့1985ခုနှစ်နောက်ပိုင်းမှာမွေးဖွားသူတွေအတွက်သာအကျုံးဝင်မှာဖြစ်ပါတယ်။ပြင်သစ်မှာရထားနဲ့ကားကားတွေတိုးမြင့်လိုက်တဲ့အတွက်နိုင်ငံတဝန်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာဒီလိုကြီးညာချက်ထွက်လာတာပါ။လူမှုအနေနဲ့သမ္မတမက်ခရွန်ရဲ့ပင်စင်အစီအစဉ်ကြောင့်သူတို့ပင်စင်လာစာတွေညွှန်နေသွားမှာကိုစိုးရိမ်နေသလိုမနေ့ဗုဒ္ဓဟူးနေ့ကပြင်သစ်နိုင်ငံအဝန်ဆန္ဒပြပွဲတွေကြောင့်လမ်းတွေပိတ်ဆို့ခဲ့ရပါတယ်။
အိန္ဒိယနိုင်ငံလွတ်တော်ကနိုင်ငံသားဖြစ်ရေးနဲ့ဆိုင်တဲ့ဥပဒေမူကြမ်းကိုအတည်ပြုလိုက်တာဟာ ဖွဲ့စည်းပုံနဲ့မညီညွတ်ဘူးအင်းနင်းချင်းသုံးနိုင်ငံကရောက်လာကြတဲ့လူနည်းစုမွတ်စလင်တွေနိုင်ငံသားဖြစ်ခွင့်မရအောင်တမင်ရည်ရွယ်ပြတ်ထန်းတဲ့ဥပဒေဖြစ်တယ်ဆိုပြီးဖြစ်တင်ဥပမှုတွေထွက်ပေါ်ခဲ့ပါတယ်သူတို့ပြည်နယ်တွေမှာတရားမဝင်လာရောက်နေထိုင်နေတဲ့ဟိန္ဒူဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့ဥပဒေဖြစ်တယ်ဆိုပြီးတိုင်းပြည်အရှေ့မြောက်ဒေသမှာရှိတဲ့ပြည်နယ်တွေကဒီဥပဒေကိုအပြင်းထန်ကန့်ကွက်နေကြပါတယ်ဒါဟာအိန္ဒိယနိုင်ငံအနေနဲ့ဘာသာရေးကိုအခြေခံတဲ့နိုင်ငံသားဖြစ်ရေးဆိုင်ရာဥပဒေကိုပထမဆုံးအကြိမ်ပြတ်ထန်းလိုက်တာလည်းဖြစ်ပါတယ်ဒီဥပဒေသည့်အရာပါကစ္စတန်ဘင်္ဂလားဒေ့ရှ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနေအိန္ဒိယနိုင်ငံတွေကို2015ခုနှစ်မတိုင်ခင်မှာရောက်လာကြတဲ့ဟိန္ဒူ၊ Sikh ၊ Korean ၊ Jain ၊ Parsi နဲ့ဗုဒ္ဓဘာသာဝင်တွေအနေနဲ့နိုင်ငံသားအဖြစ်ရှောက်ထားခွင့်ရှိကြမှာဖြစ်ပါတယ်ခင်ဗျာ
2019ခုနှစ်ရဲ့ထူးခြားဆုံးပုဂ္ဂိုလ်အဖြစ်နာမည်ကျော် Time Magazine ကြီးကဥတုရသည့်ပြောင်းလဲမှုအရေးမှာကြိုးပမ်းဆောင်ရွက်နေသူဆွီဒင်ကတွက်ကြွလှုပ်ရှားသူ Main Clay Greta Thunberg ကိုရွေးချယ်လိုက်ပါတယ် Time Magazine Editor ချုပ် Edward Fellensel က NBC သတင်းဌာနနဲ့တွေ့ဆုံတဲ့အချိန်ဗုဒ္ဓဟူးနေ့မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ဒီနေ့အတွင်းမှာ Greta Thunberg ဟာကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးအမားဆုံးအရေးကိစ္စကိုအကျယ်လောင်ဆုံးပြောဆိုနိုင်သူဖြစ်တယ်လို့လည်း Time Magazine Editor ချုပ်ကပြောပါတယ်ရှင်။
ကြတာပြင်းနေမနဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်မြသစင်အောင်တို့ပြောပြခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါမယ်လူမျိုးတုံးတပ်ဖြတ်မှုတားဆီးနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံကချိုးဖောက်တယ်ဆိုပြီး ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုခံရတဲ့အမှုအတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဗိုလ်ထုံးတွေကခြေပါလျှောက်ထားခဲ့ပါတယ်ဆွဆွဲထားတယ်လို့လူမျိုးတွန်းတပ်ဖြတ်ဖို့ရွေကျက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုမြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေကအဓိကတုံ့ပြန်ခြေပလျှောက်ထားခဲ့ကြပါတယ်မြန်မာနိုင်ငံရှောက်ထားချက်တချို့ကိုမအေးတန်တာကျော်ကစူးစီးတင်ပြပေးထားပါတယ်ခင
်ဗျရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးတွန်းတပ်ဖြတ်မှုမမြောက်ကြောင်း ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်ကအခုခံခြေပခဲ့တာပါနိုင်ငံသားဒုက္ခတွေပြန်လဲလက်ခံရေးအစီအစဉ်တွေဆောင်ရွက်နေချိန်မှာလူမျိုးတွေတက်ဖြတ်ဖို့ကြံစည်ရဲဆိုတာဖြစ်နိုင်ပါမလားလို့သူကမေးခွန်းထုတ်သွားပါတယ
် 3 IDP camps have already been closed and an IDP camp closure strategy has been adopted
IDP ဒုက္ခတွေရဲ့စခန်း3ခုပိတ်ပြီးသားဖြစ်ပြီးဒီစခန်းတွေပိတ်ပြည့်ရေးမဟာဗျူဟာတွေကိုချမှတ်ဆောင်ရွက်နေပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အခြေခံမူတွေအရဒုက္ခတွေတွေသူတို့ဆန္ဒနဲ့အညီဂုံတိတ်ခါရှိရှိပြန်လာနိုင်မှုအတွက်မြန်မာနိုင်ငံဘက်ကကတိကဝတ်ပြုထားပါတယ်။တဘာပတိကြည်ရှင်ရခိုင်ဒေသမှာဒီလိုကတိကဝတ်တွေနဲ့အညီဆောင်ရွက်နေချိန်မှာဘယ်လိုလုပ်ပြီးလူမျိုးတွေတပ်ဖြတ်မှုတွေဆက်ကျူးလွန်နေတယ်ကျူးလွန်ဖို့ရည်ရွယ်ချက်ရှိတယ်ဆိုပြီးပြောနိုင်ပါမလဲ။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပြည်ပခါတွေဟာလက်နက်ကင်ပုံကံမှုနဲ့အကြမ်းဖက်မှုကိုရှင်းလင်းရင်ပေါ်ပေါက်ခဲ့တာလို့ဒေါအောင်ဆန်းစုကြည်ကထောက်ပြပါရယ်တက်မတော်ရဲ့နေမြေရှင်းလင်းနဲ့စစ်စင်ရေးဆိုတဲ့အသုံးအနှုန်းကိုလည်းသူကခုခံပြောဆိုသွားပါရယ
် Mr. President it cannot be ruled out that disproportionate force was used by
နိုင်ငံကလူသားချင်းစာနာမှုဥပဒေနဲ့ကြည့်မယ်ဆိုရင်တော့တခါတရံကာကွယ်ရေးဌာနတပ်ဖွဲ့ဝင်တွေအင်အားအလွန်ကျွန်းသုံးခဲ့တယ်ဆိုတဲ့ပြောဆိုချက်တွေအာစာတိုက်ခိုက်ရေးအဖွဲ့ဝင်တွေလားအရက်သားတွေလားခွဲခွဲခြားခြားရှင်းအောင်မလုပ်ခဲ့ဘူးဆိုတော့ပြောဆိုချက်တွေအပေါ်မှာတော့မဟုတ်ဘူးလို့ယတိပြန်မငင်းပါဘူးမြန်မာစစ်တပ်အနေနဲ့စစ်ရာဇဝင်မှုမြောက်တဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံရဲ့ဥရီတွေနဲ့အညီရေးယူမှာဖြစ်ကြောင်းပြောဆိုပါတယ်ရခိုင်ဒေသတွေမှာဖြစ်ပွားနေတဲ့ပြည်ပခါတွေဟာရှုပ်ထွေးနေနေပြီးတော့အထီးကိမခံတဲ့ကိစ္စတွေဖြစ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်အဓိကထောက်ပြပြောသွားတာပ
ါ We pray the courtto refrain from taking any action
ဇခိုင်ဒေတာအတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိပါစေတဲ့လက်နက်ကင်ပဋိပက္ခတွေကိုပိုဆိုးသွားစေမဲ့လုပ်ရမျိုးတွေနိုင်ငံတကာတရားရုံးအနေနဲ့ဖြစ်စေမှာမဟုတ်ဘူးဆိုတာကျမတို့ဆုတောင်းပါတယ်။ရာဇွန်းနဲ့ချီကြုံတွေ့နေရတဲ့လက်နက်ကင်ပဋိပက္ခတွေနဲ့အခြေအနေကိုနားလည်ဖို့လဲဒေါအောင်ဆန်းစုကြည်ရဲ့ခုခံခြေပါချက်မှာပါရှိပါတယ်
။ Since Myanmar gained independence in 1948Our people have not known the security of sustainable development.
That is 1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရကတည်းကမြန်မာပြည်သူတွေဟာငြိမ်းချမ်းရေးနဲ့ကြွယ်ဝမှုအတွက်အသီးအပွင့်ဖြစ်တဲ့အခြေခိုင်တဲ့ရေရှည်ဖွံ့ဖြိုးမှုလုံခြုံမှုဆိုတာတွေကိုသိခွင့်မရခဲ့ပါဘူး။ကျမတို့ရဲ့အကြီးဆုံးစိန်ခေါ်မှုကနိုင်ငံရဲ့အခြေခံအဆောက်အအုံကိုထိခိုက်စေတဲ့မယုံကြည်မှုတွေနဲ့စိုးရိမ်မှုတွေအစွဲတွေအမုန်းတရားတွေအမြင့်တွယ်နေတာတွေကိုဖြစ်ရှင်းမှုဖြစ်ပါတယ်။မြန်မာနိုင်ငံမှာရာဇဝတ်မှုတွေကိုဖြေရှင်းတဲ့စနစ်အခိုင်အမာရှိထားကြောင်းနဲ့ ချိုးဖောက်မှုတွေကိုပြည်တွင်းဥပဒေတွေနဲ့ကင်တွယ်တာကသာပထမဖြစ်တဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောပါရယ်နိုင်ငံတကာဥပဒေတွေနဲ့အလော်တကြီးဆုံးဖြတ်ဆောင်ရွက်မယ်ဆိုရင်ပြည်တွင်းမှာရှိတဲ့ဥပဒေတွေကိုကျော်လွန်လှုပ်ဆောင်ရာရောက်ပြီးပြည်တွင်းမှာယုံကြည်မှုကျဆင်းနိုင်တယ်လို့ပြောဆိုပါရယ်မြန်မာနိုင်ငံဘက်ကအကျိုးဆောင်ရှိနေပေါမောက်ခဝီလျံရှာဘတ်ကတော့ဂမ်ဘီယာနိုင်ငံဘက်ကတင်ပြချက်တွေဟာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမှာအချက်တွေထက်မပိုတဲ့အကြောင်းနဲ့အထောက်အထားတွေမခိုင်လုံတဲ့အကြောင်းခြေပါခုခံရပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နိုင်တဲ့အခြေအနေကိုမြန်မာအစိုးရဘက်ကဟန်တာဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ကို ICJ ခေါ်နိုင်ငံတကာတရားရုံးကစတင်လက်ခံကြားနာတာဖြစ်ပါတယ်။မြန်မာဘက်ကအကျိုးဆောင်ရှေ့နေပါမခဝီလျံရှာဘတ်ကတော့ခရိရှားနဲ့ဆာဗီယာယူကရိန်းနဲ့ရုရှားပြည်ပခါမှာတော့ဂျနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုဖြစ်နေမတက်မှတ်ပဲလူသားစုပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေဖြစ်နေတာတတ်မှတ်ခဲ့တယ်ဆိုတာအဓိကထောက်ပြပြောဆိုသွားပါတယ်ရှင်
။မအေးတနာကျော်ကပြောပြသွားတာပါ။ဆက်လက်ပြီးမြန်မာ ICJ သတင်းတပုတ်ကိုပဲလန်ဒန်က VOA သတင်းထောက်တစ်ယောက်ပေးပို့ထားတာကိုတင်ပြချင်ပါတယ်။အခုလို ICJ မှာမြန်မာဘက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ် Nobel ညီညာရေးဆုရှင်ဒေါက်ဆန်းစုကြည်ကိုရန်ဦးဆောင်ပြီးခြေပဖျက်ပေးနေတာနဲ့တုံ့ပြန်ပေးနေတာနဲ့ပတ်သက်ပြီးတစ်ချိန်ကသူ့ကို15နှစ်တိုင်တိုင်နေအိမ်အကျယ်ချုပ်ချထားတဲ့မြန်မာစစ်တပ်အတွက်အခုတော့ဒေါက်ဆန်းစုကြည်ကကိုရန်ကာကွယ်ပြောဆိုပေးနေရတဲ့အကြောင်း Henry Richway ပြပထားတဲ့သတင်းလွှာကိုမတ်မြတ်သင်အောင်ကပြောပြပေးပါမယ်ခင်ဗျာ
လူမျိုးတုံးတက်ဖြတ်မှုသဘောတူစာချုပ်ကိုဖောက်ဖျက်တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာသူ Nobel ငြိမ်းချမ်းရေးဆုရတာ28နှစ်တိတိပြည့်ကနေဒီဇင်ဘာ17ရက်နေ့မှာပဲ Netherlands နိုင်ငံ The Hague မြို့ ICJ နိုင်ငံတကာတရားရုံးရှိမှာထောင်ဆန်းစုကြည်ခြေဖျက်တင်ပြခဲ့ရပါတယ်မြန်မာစစ်တပ်ဟာ Rohingya Muslim တွေအပေါ်မှာ Genocide လူမျိုးတုံးတက်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဲချက်နဲ့ Gambia နိုင်ငံကမြန်မာကိုနိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာပါ Rohingya လို့ခေါ်ဆိုရကိုလက်မခံတဲ့မြန်မာအစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံရေးဝန်ကြီးဖြစ်ခေါင်းဆောင်ပြီးတော့တွားရောက်တဲ့ဒေါအောင်ဆန်းစုကြည်ကဂမ်ဘီယာနိုင်ငံရဲ့ဒီဇင်ဘာလ10ရက်နေ့ ICJ မှာတင်ပြချက်တွေအပေါ်အခုလိုတုံ့ပြန်တင်ပြပါတယ
် Regrettably the Gambia has placed before the court an incomplete and misleading factual picture
စိတ်မကောင်းစရာအချက်ကတော့အခုဂမ်ဘီယာနိုင်ငံကရခိုင်ဒေသအခြေအနေနဲ့ပတ်သက်ပြီးရုံးတော်ကိုလျှောက်ထားတင်ပြမှုတွေမှာအချက်လက်ပြည့်စုံမှုမရှိတဲ့အပြင်နားလည်မှုလွဲမစေနိုင်တဲ့အနေအထားနဲ့ပုံဖော်ထားတာကိုတွေ့ရပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့ရာတွင်လည်းပတ်သက်ပြီးတော့နိုင်ငံတကာတရားရုံးရှေ့မှောက်အင်ကာနေမှာဂမ်ဘီယာဘက်ကရှေ့နေအန်ဒရူးလိုဝန်စတိန်တင်ပြလျှောက်ထားရမှာ
One witness recounted the soldiers killed the male members of my family. They shot them first and then slit their throats.
မြန်မြန်တပ်သည်တယောက်အဆိုအရသူ့မိသားစုတွေကအမျိုးသားတွေကိုစစ်တပ်ကတတ်လိုက်တယ်လို့ဆိုပါတယ်တနတ်နဲ့ပြစ်ဒတ်ပြီးတော့လင်းမျိုးကိုလှီးတာကိုမြန်မြန်တွေ့ခဲ့ရတယ်လို့ပြန်ပြောပြပါတယ
်အခုဆွဆွဲချက်တွေဟာနိုင်ငံတကာတရားရုံးရဲ့တရားစီရင်ပိုင်ခွင့်အောက်မှာမရှိဘဲမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသာဖြေရှင်းရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကတင်ပြပါတယ
် If war crimes have been committed by members of Myanmar's defense services they will be prosecuted through our military justice system
မြန်မာတပ်မတော်သားတွေစစ်ရာဇဝတ်မှုတွေကိုကျူးလွန်နေဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီစစ်ဖက်ဆိုင်ရာတရားစီရင်ရေးစနစ်အောက်မှာပြစ်ဒဏ်စီရင်ခြင်းကိုခံယူကြရမှာဖြစ်ပါတယ
်အခုလိုမြန်မာနိုင်ငံကိုဂမ်ဘီယာဘက်ကတရားဆွဲဆိုရတဲ့အပေါ်မှာထောက်ခံသူတွေရှိသလိုကန့်ကွက်မှုတွေလည်းရှိနေပြီးတော့ပြည်တွင်းမှာတော့ဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲတွေလုပ်ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကဒုက္ခသည်တဦးဖြစ်တဲ့လော့ခ်မန်ဟာကင်ကတော့
Aung San Suu Kyi knew about genocide but she did not ask it to stop.
တဟာလူမျိုးရုံးတပ်ဖြတ်မှုဆိုတာဒေါအောင်ဆန်းစုကြည်တည့်ရဲ့နဲ့မဟန်တားခဲ့တာပါ။ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်
။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံးမှာတွားရောက်ရင်ဆိုင်ဖြေရှင်းတာနဲ့ပတ်သက်ပြီး Britain အခြေစိုက် Burma Campaign အဖွဲ့က Mark Farmers က
She's using the nationalist card here to whip up support but also it plays into another agenda she has
ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လာတဲ့ဆိုတာကတော့လူလူထောက်ခံမှုကိုလိုချင်တာအပြင်စစ်တပ်ကိုသူ့ဘက်ပါအောင်ဆွဲချင်တာလည်းပါမယ်။သူဟာတက်ရရန်သူမဟုတ်ဘူးဆိုတာပြချင်တယ်လို့နောက်ပိုင်းဒီမိုကရေစီတိဆောက်ရေးမှာတက်ကပူးပေါင်းလာအောင်ဆွဲခေါ်တာပါပဲ
။ဆွဆွဲချက်တွေအပေါ်ဗုဒ္ဓဟူးနေ့ကရုံးတော်မှာပြန်လည်ခြိပတာမှာစစ်တပ်အနေနဲ့ရခိုင်ပြည်ရင်းကအကြမ်းဖက်မှုတွေကိုနှိမ်နှင်းတာမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအကြမ်းဖက်ဝါဒီတွေကိုပြန်လည်တိုက်ခိုက်နှိမ်နှင်းတာဖြစ်ကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကထပ်တလဲလဲပြောသွားပါတယ်။ကမ်ဘီယာကတင်ပြထားတဲ့အတိုင်းရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးမြန်မာနိုင်ငံအနေနဲ့ကြားပြတ်လှုပ်ဆောင်ပေးရမှာရိအပေါ်မှာ ICJ ကလာမယ့်သတင်းပတ်တွေအတွင်းဆုံးဖြတ်ချက်ချနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ ဒါပေမဲ့လည်းဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေပေါ် ICJ ရဲ့ဆုံးဖြတ်ချက်ထွက်ဖို့ကတော့နှစ်အတော်ကြာနိုင်ပါရဲ့ရှင
်မမများသတင်းအောင်ပြောပြသွားတာပါ ICJ နိုင်ငံကတရားရုံးမှာမနေ့ပတုံးနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လျှောက်လှဲချက်တွေဟာ ICJ တရားသူကြီးတွေလက်ခံစင်စစ်ဆုံးဖြတ်မဲ့ရိုဂျာတွေကိုအကာအကွယ်ပေးရေးအရေးပေါ်ကြားဖြတ်စီမံဆောင်ရွက်ချက်များ provisional measures တွေချမှတ်ပေးဖို့ဆိုတဲ့ဂမ်ဘီယာရဲ့တောင်းဆိုချက်ကိုခုခံချေပနိုင်ခြင်းမရှိခဲ့ကြအောင်အမေရိကန်ပေါ်ပေါက်ကတကူကသုံးသပ်ပါတယ်။တောင်းဆန်းစုကြည်ဘက်ကတရားရုံးမှာခုခံလျှောက်လှဲခဲ့တဲ့အချက်တွေနဲ့ပတ်သက်လို့အမှုကိုလေ့လာစောင့်ကြည့်နေတဲ့ George Washington တက္ကသိုလ်ကမြမအရေးလေ့လာသူနိုင်ငံရေးရဲ့ပေါ်ပေါက်က Christina Fink ကိုမှအင်ဂျင်နီယာဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်ခင်ဗျာ။
Well, Aung San Suu Kyi's main claim was that the Tamada and the civilian government are making efforts to investigate any war crimes. Aung San Suu Kyi, the
Tamada and the civilian government are making efforts to investigate any war crimes. Aung San Suu Kyi, the Tamada and the civilian government are making efforts to investigate any war crimes. Aung San Suu Kyi, the Tamada and the civilian government are making efforts to investigate any war crimes. Aung San Suu Kyi, the Tamada and the civilian government are making efforts to ဒါကြောင့်တကယ်လို့များလူမျိုးတုံးတက်ပြမှုတွေရှိခဲ့ရင်တက်မတော်နဲ့အယက်သားအစိုးရအနေနဲ့ဒီလိုလုပ်ရမျိုးတွေကိုပြုလုပ်မှာမဟုတ်ဘူးလို့တုံ့ပြန်ခြေပါခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့ကျွန်မမြင်တာကစစ်ရာဇဝတ်ကျူးလွန်မှုနဲ့လူမျိုးတုံးတက်ပြမှုဆွဆွဲချက်တွေမြန်မာနိုင်ငံထဲမှာကြန့်ရှိနေသေးတဲ့ရိုဟင်ဂျာတွေရဲ့ဆိုးဝါးလာတဲ့အခြေအနေတွေကိုဖြေရှင်းဖို့တက်မတော်နဲ့အယက်သားအစိုးရဘက်ကစီမံဆောင်ရွက်မှုအနည်းငယ်စတင်နေတာကိုလက်ခံနိုင်တယ်ဆိုပေမဲ့ရိုဟင်ဂျာအယက်သားတွေအပေါ်မှာကျူးလွန်ခဲ့တဲ့ကြီးမားပြင်းထန်လာတဲ့နှိပ်စက်ညှဉ်းပန်းမှုအတိုင်းအတာပမာဏကိုဖြေရှင်းဖို့အတွက်တော့လုံလောက်မှုမရှိပါဘူး။ဥပမာအိမ်ထဲမှာကလေးတွေကိုပိတ်လောင်ပြီးတော့မီးရှို့ခဲ့တဲ့ဖြစ်ရပ်တွေအတွက်တရားမျှတမှုဆိုတာဘာလဲ။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာအတိုင်းဝိုင်းတွေအတွက်လူမဆန်တဲ့ဖြစ်ရပ်တွေရင်ဆိုင်နေရတဲ့အခြေအနေတွေကိုဒေါ်အောင်ဆန်းစုကြည်တိတိကျကျရှင်းရှင်းလင်းလင်းဖြေရှင်းပြောဆိုနိုင်ခြင်းမရှိခဲ့ဘူး။နှစ်ပေါင်း9နှစ်ကြာမြင့်ပြီးတဲ့အချိန်မှာတော့တန်ဆူးကျိုးတွေနဲ့ဝိုင်းရံထားတဲ့ပြည်ရင်းကအတင်းအဓမ္မနေရရွှေပြောင်းနေထိုင်သူတွေနေတဲ့စခန်းတွေမှာလူတွေအများကြီးကိုပိတ်လောင်ထားပြီးတော့အသက်မွေးဝမ်းကြောင်းခွင့်မပေးတာပညာရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုဘာကြောင့်မပေးတာလဲ
။ဒေါ်ဆန်းစုကြည်ရှောက်လဲချက်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့ကင်တွယ်မှုတွေနဲ့ပတ်သက်လို့သူ့ဘက်ကဒိုက်ရိုက်စစ်တပ်ကတာဝန်ရှိသူတွေနဲ့ပြောဆိုမှုတချို့ရှိခဲ့တာစစ်ရာဇဝတ်မှုတွေနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံခြေခံဥပဒေအရအယက်သားဆိုရကအပြစ်ပေးအရေးယူလို့မရပဲစစ်ဘက်ဆိုင်ရာဘက်ကပဲတရားစီရင်ပိုင်ခွင့်ရှိတာတွေကိုပြောသွားတဲ့နေရာမှာစစ်တပ်ကလှုပ်ဆောင်ချက်တွေနဲ့ပတ်သက်ရင်သူ့ဘက်ကအကန့်အသတ်တချို့ရှိတယ်ဆိုတဲ့သဘောမျိုးပြောသွားတာပါဒါပေမဲ့မြန်မာစစ်တပ်ရဲ့ပြောခွင့်ရကမနေ့က VOA ကိုပြောတဲ့အထဲမှာတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ရင်အစိုးရရဲ့ညွှန်ကြားမှုအောက်မှာသူတို့ဆောင်ရွက်ခဲ့တာသာဖြစ်တယ်လို့ပြောပါတယ်ဒီပေါ်မှာပမောက္ခဖင်ရဲ့အမြင်ဘယ်လိုရှိပါလဲရှင်
Well, Aung San Suu Kyi authorized a military response to the RSA attack.
ASA ရဲ့တိုက်ခိုက်မှုကိုနှိမ်နင်းဖို့အတွက်စစ်တပ်ကိုဒေါင်ဆန်းစုကြည်ကခွင့်ပြုမိန်ပေးခဲ့ရဆိုပေမဲ့အရသားတွေအပေါ်မှာစစ်တပ်ဘက်ကစစ်ရာဇဝတ်ကျူးလွန်ဖို့အထီတော်သူ့အနေနဲ့ပြောခဲ့တာမဟုတ်ပါဘူး။ဒါကြောင့်စစ်တပ်ရဲ့တာဝန်ကပဋိပက္ခမှာအဓိကပါနေတဲ့သူတွေကဘယ်သူတွေလဲ။ဥပဒေနဲ့အညီဘလို့ဖြည့်ရှင်းနိုင်မလဲစတဲ့ကြဲကြဲပြန့်ပြန့်အများကလက်ခံထားတဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီလိုက်နာဆောင်ရွက်ဖို့ဖြစ်ပါတယ်။
အဲ့တော့မနေ့ကမြန်မာဘက်ကခုခံခြေပလျှောက်လဲချက်ပြီးသွားတဲ့နေရာမှာဒေါ်ဆန်းစုကြည်အနေနဲ့ထိထိရောက်ရောက်ပြန်ပြီးတော့ခုခံခြေပနိုင်ခဲ့တယ်လို့မြင်ပါလားရှင
် You know I think that the argument that the Myanmar side is trying to make is please understand us and let
မြန်မာဘက်ကကြိုးစားပြီးခုခံခြေပနေရကသူတို့အခြေအနေကိုနားလည်ပေးဖို့အလွန်ကြီးမားတဲ့ပြစ်မှုကျူးလွန်မှုတွေကိုဓာတ်ရိုက်ထိတ်တဲ့ဂိုင်းတွေတာအထက်နိုင်ငံတွင်းမှာပဲကိုဖါသာကိုဖြည့်ရှင်းခွင့်ပေးဖို့အစရည်ဖြစ်ပါတယ်။ဒါကြောင့်အခုတရားရုံးကစစ်ဆေးကြားနာတဲ့ကိစ္စမှာဒေါ်ဆန်းစုကြည်လျှောက်လဲချက်ကတစ်ဖက်ကတင်ပြလျှောက်လဲချက်နဲ့ကွဲလွဲနေပါတယ်။ဂမ်ဘီယာဘက်ကပြောတာကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်။ဒေါ်ဆန်းစုကြည်ပြောနေတာကကိုဖါသာကိုကင်တွယ်ဖြည့်ရှင်းဖို့ပြုဖို့တုံ့ပြန်ပြောဆိုခဲ့တယ်။ဒါပေမဲ့အခုကြားနာပွဲမှာပြောနေတာကလူမျိုးတုံးတပ်ဖြတ်မှုဟုတ်မဟုတ်ဆိုတဲ့အချက်မဟုတ်ပါဘူး။ရိုဟင်ဂျာအတိုင်းဝိုင်းကိုအကာအကွယ်ပေးဖို့မြန်မာပေါ်အသေးချာဘယ်လိုစီရင်ကင်တွေ့မလဲအနာဂတ်တရားစီရင်မှုအတွေ့အထောက်အထားတွေကိုခိုင်မာအောင်ဘယ်လိုစုဆောင်းနိုင်မလဲစတာတွေဖြစ်ပါတယ်ဒါပေမဲ့ဒေါန်ဆန်းစုကြည်ရဲ့လျှောက်လဲချက်ထဲမှာမြန်မာအစိုးရအနေနဲ့ဒီအချက်တွေကိုလက်ခံခြင်းရှိမရှိဆိုတာကိုတော့တုံ့ပြန်ပြောဆိုခဲ့တာမရှိပါဘူး
ဒီကနေ့ ICJ တရားရုံးမှာတော့ဂမ်ဘီယာနဲ့မြန်မာဘက်ကနေနှစ်ဖက်အပြန်အလှန်လျှောက်လဲချက်တွေကိုနှုတ်နဲ့အပြည့်သက်တင်သွင်းမှာဖြစ်ပါရဲ့ရှင
်။မအင်ဂျင်နိုင်ပြောပြသွားတာပါ။ ဒီသတင်းနဲ့တဆက်တည်းပဲ ICJ မနိုင်ငံတော်တမင်ပုဂ္ဂိုလ်နိုင်ငံရေးဝန်ကြီးဒေါန်ဆန်းစုကြည်ဗိုလ်ဒုနစ်ကရှောက်လဲတင်ပြချက်တွေအပေါ်မြန်မာနိုင်ငံအတွင်းကသဘောထားတချို့ကို VOA သတင်းတောက်မတ်မေခါကစူးစီးတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးတုံးတက်ဖြတ်မှုမမြောက်ဘူးလို့ ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒီကနေ့မြန်မာဘက်ကရှောက်လွှဲမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေလံတုံးတက်သူဦးမမောင်စိုးကတော့ခုလိုတုံးတက်ပြောဆိုလိုက်ပါတယ်
။ကျွန်တော်အနေနဲ့သူပြောတာရှင်းလင်းတယ်လို့ထင်ပါတယ်။ဆိုတော့ကတော့ဖြစ်စဉ်ကိုပြောပြသလိုဝန်ခံစားရှိကြတဲ့ဝန်ခံတာပဲလေ။ဆိုတော့တတ်နေအရင်လွန်ကျွန်းဆုံးခဲ့တယ်၊စိရဲ့လူမှုတစ်ခုကျွလွန်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့သူဝန်ခံတာပဲ။ဒါပေမဲ့သူကဂျင်နိုဆိုက်မမြောက်ဘူးဆိုတော့သူဒါတော့ခုခံပြီးရှင်းလင်းသွားခဲ့တယ်။ဟိုဒါပေမဲ့သူထောက်ပြတာကပိုးရေးကြည့်တာ ICJ ရဲ့ဆုံးဖြတ်ချက်ကြောင့်ဒီရခိုင်မျိုးဝိုင်းရခိုင်ကပိုးပြီးရှုပ်ထွေးသွားနိုင်တယ်ဆိုတော့သူထောက်ပြခဲ့တာတော့ဒါကတော့နိုင်ငံတကာကပိုးပြီးတော့အယုံဆိုင်စရာကိစ္စလို့တခုလို့ထင်ပါတယ်။တကယ်လို့သာကျွန်တော်တို့အနေနဲ့ဒီရခိုင်မျိုးဝိုင်းမှာတောက်ရှုပ်ထွေးနေတဲ့အေးအေးပါဝင်ဖို့နောက်ပိုင်းဆိုအေးအေးနဲ့လည်းတိုက်ပွဲဖြစ်နေတဲ့အချိန်မျိုးရှိတဲ့အချိန်မှာအစုံရချက်တည်တာလွှတ်ချောက်ကြရင်ဘာပြီးရခိုင်မျိုးပိုင်းရဲ့အခြေအနေကပိုးရှုပ်သေးသနိုင်နေတယ်ဆိုရယ်ပေါ်ဆန်းစုရဲ့ထောက်ပြချက်ကအတော်နိုင်ငံငါအနေနဲ့တော့လေးနဲ့သာစဉ်းစားကြကိစ္စဖြစ်တယ်လို့ထင်ပါတ
ယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့စစ်စင်ရေးအတွင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့တယ်ဆိုတာထင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးသဘောတူညီချက်အရေးယူလို့မရကြောင်းဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာရှိပါတယ်။မြန်မာစစ်တပ်အနေနဲ့ဆေးရဇဝဲမှုမြောက်တဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံဥပဒေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောဆိုသွားပါတယ်။ဒါနဲ့ပတ်သက်ပြီးလူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့လက်ရှိအခြေအနေအရလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အစိုးရဘက်ကပွင့်လင်းမြင်သာစွာဖော်ထုတ်အရေးယူတာမျိုးတွေကိုအပြောထက်လက်တွေ့မှာပို့ပြီးလှုပ်ဆောင်ပြသဖို့သူကတိုက်တွန်းပြောဆိုလိုက်ပါတယ
်ကျွန်တော်တို့လိုချင်တာကကျူးလွန်တဲ့လူတွေကိုဘလောက်အရေးယူလိုက်တယ်ဘလို့အရေးယူတယ်ဘလို့အရေးယူတယ်ဆိုတဲ့ဟာမျိုးကိုဟိုသိဖို့လိုအပ်တယ်ဒါသိမှလည်းပွင့်လင်းမြင်သာမှုရှိမှာသူကစစ်တရားရုံးကပဲဘလို့ချချဖွဲ့စည်းပုံရစစ်တရားရုံးကချနောက်ဆိုအဲ့အရာတွေကိုဘလို့ချလဲဘလို့ဆက်လဲဒါမျိုးကိုကြားတာဝင်ပေးရလိမ့်ဒါကပထမအချက်ပေါ့လေဒါကြီးကဟိုဆုံးဖြတ်ချက်ချလိုက်ရင်နိုင်ငံမှာပိုဆိုးရမယ်ပြည်ပြင်ပြောင်းလဲကာလမှာဆိုပေမဲ့တစ်ဖက်မှာခံနေရတဲ့လူတွေရှိတယ်။ကျူးလွန်နေဆိုတော့မှန်နေပြီဆိုရင်ဟိုနောက်ထပ်မကျူးလွန်ဖို့အတွက်တရားရုံးကတားမယ်ဆိုရင်တော့ဒါကျွန်တော်တို့ကကြိုဆိုရမှာ။ကျူးလွန်တာတွေရှိနေပြီ။နောက်ထပ်ဘလို့တွေမကျူးလွန်ဖို့လူခွင့်ရေးရှုထောင့်ကနေလူသားချင်းစာနာတဲ့နေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနောက်ထပ်မလုပ်တော့ပါဘူး။ဟိုအာမခံချက်တွေဒါကဟိုလူသားဆန်မှုနဲ့ကျွန်တော်တို့အနေနဲ့တော့လိုအပ်တာပေါ့။
မြန်မာနိုင်ငံအပေါ်ဂမ်ဘီယာရဲ့တရားစွဲဆိုမှုကနေနိုင်ငံတကာဘက်ကဆုံးဖြတ်ချက်တစုံတရာချခဲ့မယ်ဆိုရင်လက်ရှိရခိုင်ဒေသအတွင်းတက်ရောက်မှုတစုံတရာရှိနိုင်တယ်ဆိုတာကိုနိုင်ငံတကာဘက်ကသတိပြုစေချင်တယ်လို့ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောဆိုသွားပါတယ
်။ဒီ ICJ ကတော့ဟာဒါကိုသဘောတူမလားမတူဘူးလားပေါ့နော်။ဒါတကယ်လို့သဘောမတူဘူးဆိုရင်တော့နိုင်ငံတကာဖိအားတွေအများကြီးကြုံတွေ့လာနိုင်ကြအကြောင်းရှိပါတယ်။ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ပေါ့ဒါကဟိုနော်နောက်ချင်းမှာပေါ့နော်ဒီစီးပွားရေးဆက်ကျန်ပြည့်စုံမှုကအစဖြစ်လာနိုင်တော့ဒီတောင်တော့ကျွန်တော်တို့အလူလက်ခံရမယ်ဆိုတာကျွန်တော်နားလေဘယ်လောက်ထိအဲ့ဒီဘက်ကဝင်ရောက်ဟိုဒါဆုံးဖြတ်ချက်ချတာတွေရှိမလဲဘယ်လောက်တွန်းအားပေးတာတွေရှိမလဲဆိုတာလည်းကျွန်တော်စောင့်ကြည့်ရမယ်အပိုင်းဖြစ်လာတာပေါ့နော်တော်တော့ကိုပြင်းပြင်းထန်ထန်နဲ့ပြားပေးမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့တော့ဟုတ်လားတပူမှနှစ်ပူဆင့်ဖြစ်မှာပေါ့ကျွန်တော်အဲ့ဒါကိုတော့ကျွန်တော်တော်တော်ရှင်းနေပါတယ်အထူးသဖြင့်တို့ရခိုင်ဒေသမှာဒီပြဿနာတွေဟာဒီဒီရှင်တွေမှာပုံပြီးရှုပ်ထွေးလာနိုင်တယ
် ICJ မှာမြန်မာနိုင်ငံတရားရင်ဆိုင်ရှောက်လဲချက်ပေးနေတဲ့ပေါ်မြန်မာနိုင်ငံရေးလိလသုံးသက်သူဦးမောင်မောင်စိုးလူခွေရေလှူရှားသူဦးအောင်နိုင်ဦးနဲ့ရခိုင်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းတို့ရဲ့အမြင်တွေကိုမတ်မေခါကစူးစီးတင်ပြဖေးထားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဂျာတာပရိနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line lab meter 190 kilohertz 1905ကပါတိုးချက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာအရေးသုံးသပ်ချက်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်နဲ့အတူ blogger တွေပြောသမျှအစီအစဉ်မှာတော့
AI will not be able to make a decision that is the morally correct one because morality is unique to humans.
IBM ကုမ္ပဏီကတီထွင်ထားတဲ့ Project Debater ဆိုတဲ့စကားလူစက်ကလူတစ်ယောက်လိုတုံ့ပြန်ပြောဆိုသွားတာပါမကြခင်နားဆင်ကြရပါမယ်အခုတော့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရပါမယ်ဗိုလ်တော်ဦးနှင့်က ICJ မှာနိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်ဥပဒေပညာရှင် William Sharpers ဥပဒေပညာရှင် Christopher Steger နဲ့ဥပဒေပညာရှင် Phoebe Okowa တို့ရှောက်ထားခဲ့ကြတာတွေနဲ့ပတ်သက်ပြီးဥပဒေပညာရှင်ဦးအောင်ထူးနဲ့မတ်စုမြန်တို့စုမြမော်နိုသွေးနဲ့တုံသက်ထားပါတယ်။ဗိုလ်တော်နေမှာမြန်မာနိုင်ငံကရှောက်ထားချက်တွေအပေါ်အရင်ဆုံးဥပုံ2ကအခုလိုတုံသက်ပြပါတယ်ခင်ဗျာ
။ဒီလိုကအဓိကတော့ဥပဒေကြောင့်ညာ genocide intent ကိုခေါ်ရဲ။ဒီလူမျိုးရုံးတပြတ်မှုကျူးလွန်မှုရွေချက်နဲ့လုခဲ့တာမဟုတ်ဘူးဆိုတာကိုအဓိကခုခံသွားတာပေါ့။အဲ့တော့ဒါလည်းကဖြစ်သူပြသွားတယ်။ဥမာ international criminal court လို့ခေါ်ရဲနိုင်ငံပြုဆိုင်တရားရုံးကနေပြီးတော့တရားစွဲရာရှိကိုအခွင့်အာဏာအနှင်းလိုက်တယ်။အဲ့လိုအနှင်းတာကျွန်တော်ဆိုင်မဟုတ်ဘူး။ Crime against humanity လူသားချင်းမှုစတင်တဲ့ပြုံးမှုနဲ့အနှင်းလိုက်တာဖြစ်တယ်။ပြောချင်တာက ICC ကတော့မှကျွန်တော်ဆိုင်ကိုမတုံးဘူး။ဒါကြောင့်ဒီကိစ္စမှာရူဝင်ဂျာတွေမောက်ထုတ်တဲ့ကိစ္စမှာရူဝင်ဂျာတွေကိုတပ်ဖြတ်ငင်းတဲ့ကိစ္စမှာကျွန်တော်ဆိုင်ဘက်ကကြည့်လို့မရဘူး။အဲ့တော့ ICC ကdeportation ကိုတုံ့သွားတယ်အဲ့တော့ Rome Statute လို့ခေါ်တယ်နိုင်ငံပြုဆိုင်တရားရုံးကျောမဥပဒေမှာ Article 9 1 ပိုက်ခွဲခါခွဲမှာတော့ deportation ဆိုတာကိုတုံ့သွားတယ်အဲ့တော့ကိုးကားသွားရတာအဲ့တော့သူပြောတာကအချက်လျက်မှန်တယ်သူတော့ ICC ကချိကပ်ပုံက ICC ချိကပ်ပုံနဲ့မတူဘူးအဲ့တော့ ICC ကဘယ်လိုချိကပ်သွားလဲဆိုတော့မြန်မာနိုင်ငံကသူကရောမဥ်ကြီးလက်မထိုးမထားဘူးဒါကြောင့် ICC မှာတိုက်ရစီမံခန္ဓာမရှိဘူးအဲ့တော့ဘာလို့တုံးလဲဆိုတော့ရောမဥ်ကြီးပုံမှ73ရဲ့ကားငယ်ကိုတုံးသွားတယ်ဆိုလိုချင်တာကဥပဒေသမဂ္ဂလူရင်းကောင်စီကလွှဲပြောင်းမပြေတော့ညာလည်းပဲနောက်တစ်ခါတက်ဆက်နိုင်ငံ Rome City ကိုလက်မထိုးမထားတော့ညာလည်းပဲတရားစွဲရာရှိကတင်သွင်းလာတဲ့အခါမှာလည်းပဲ ICC မှာရှင်မိုင်းဝါအနာရှိသွားနိုင်တယ်အဲ့ဒါကိုတုံးပြီးတော့အစီတရားစွဲရာရှိကရောမဥပဒေပုံမှန်9.1ခါခွဲမှာပါတယ် deportation ပေါ့အတင်းကျမောင်းထုတ်လိုက်တယ်ဆိုတော့အဲ့ဒါကိုတုံးသွားရတာအဲ့တော့အဲ့ဒီကိစ္စကမြန်မာနိုင်ငံမှာဖြစ်တယ်သို့တော့မြန်မာနိုင်ငံဖြစ်တဲ့ပြည်မှုကပြည်ပမှာမပြီးဘူးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်သွားတယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်ကနိုင်ငံရုပ်စက်တရားရောမဥပဒေကိုလက်မထိုးတာလေဒါကြောင့် ICC မှာစင်မအနာရှိတယ်ဆိုတော့မှတရားစွဲရာရှိကတင်သွားကျွန်တော် ICC မှာစဉ်းစားနာရှိတဲ့ကနေတင်သွားလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့ဂျင်နိုဆိုက်ကစိုက်ကို focus မလုပ်တာဖြစ်တယ်ဂျင်နိုဆိုက်မမြောက်လို့ focus မလုပ်တာမဟုတ်ဘူးအဲ့လိုကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့နောက်မနေ့တုန်းကဒီခုနပြောသလိုပေါ့နော်ဂမ်ဘီယာဘက်ကတင်ပြသွားတဲ့အထက်မှာအဲ့ဒီလူမျိုးရုံးတပ်ဖြတ်မှုလုပ်ဖို့ရည်ရွယ်ချက်နဲ့မြန်မာဘက်ကလုပ်တယ်ဆိုပြီးတော့သူတို့အထောက်အထားတွေအများကြီးပြောသွားပါတယ်ဗောလေဆိုတော့အဲ့ဒါကိုလည်းဒီနေ့မြန်မာဘက်ကပြန်လည်ခြေပါတယ်အဲ့ဒါကရောမြန်မာဘက်ကသူတို့ခြေပါတဲ့အပိုင်းမှာဟိုထိရောက်တဲ့ခြေပါမှုတွေဖြစ်တယ်လို့ကဥအောင်ထုအနေနဲ့သုံးသပ်နိုင်လားရှင
့်ဟိုဒီလိုကြဟိုတကယ်တမ်းကျတော့ ICC ရော genocide လို့ခေါ်တဲ့လူမျိုးရုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့ကျူးလွန်တာဟုတ်မဟုတ်ကတော့အဓိကအခုလက်ရှိ ICC ကတရားစီရင်များဆုံးဖြတ်မှာပေါ့ဗျာသူတို့ကျွန်တော်နားလေတဲ့ဂမ်ဘီယာဘက်ကတင်သွားတာကတော့ဟိုဆက်ဆက်မှုရှိတယ်ကျွန်တော်စဉ်းစားလို့ရတယ် ဒီမြန်မာချင်းနေဖြစ်တဲ့ဝီလျံပါလဲဆက်ပါလားသူကအဓိကပြောသွားတဲ့ချက်ကတော့လူမျိုးတစ်ဖက်ဝင်ကျူးလွန်ကိုရွေးခြင်းနဲ့ကျူးလွန်တာမဟုတ်ဘူးအဲတော့တာမန်ခိုင်းတဲ့ဘုံမျိုးပြောသွားလိုက်တယ်အဲတော့ကျွန်တော်ကဒီထောင်ကူကကိုယ်စက်လေးမှာဖြစ်ခဲ့တဲ့ရဝန္ဒါမှာလူမျိုးတစ်ဖက်မှုဖြစ်ခဲ့တော့ကအဓိကဘာလို့သွားလဲဆိုတော့ချောက်လာလောက်အစိုးရရဲ့ရေဒီယိုကနေပဲတာမန်သွားတယ်အ So Dilumu and Dwara ha. So Lumuru Tabiamu Pissi you gene song at Dwaris any time you go katundake. So Mionangan kiss ma Gambia and Dwara Balesu the Hala so Muslim Niga Kalim Wanu Miare Tajon Truga Nimau Lomu Dolim Lomu Dolim. เออเราก็ตรงเนี่ยดอกช่อป่ะแล้วมีมิวลูกหรือมิวไม่ตรงหูอยู่มิวมาหรือมิวตรงเนี่ยเนาะแล้วก็กาจูเนี่ยเฟซบุ๊กดีมาเออกาจูไม่เอาเลยเฟซบุ๊กดีมาเออรุ่นญาติโมงดีสิหลอดดิเฮทสปีชดิบ่ดอกช่อเต็นเนี่ยอสอทุตะรินษาดิมาเนี่ยดอกช่อเต็นเนี่ยอสอยอกอยู่ซะอยู่ว่าดิมาเนี่ยดอกช่อเต็นเนาะรุ่นญาติโกกะลาหลูเปล่าเลยคุยเนี่ยไนเนี่ยอตาหยองเมเลยญิปัดเดตรุตัดปิอ่ะเม ဆိုတော့ဟစ်တလာကဂျူဒီလိုကယ်လိုမလုပ်ရမယ်ဆိုတာငေဟူဒီအစိုးရဝန်ကြီးကတောက်လျှောက်တင်ခဲ့တယ်နော်အဲနောက်တစ်ခါတကယ်တမ်းပြည်ဦးရေဖြစ်တဲ့ခါကျတော့ clearance operation ပေါ့နေနေရှင်းလေးလုပ်တယ်ဆိုပြီးတော့မှလုပ်တဲ့အခါမှာဒီရိုဟင်ဂျာမဟုတ်တဲ့အခြားရွာတွေကိုမြန်မာကငေဝင်ရှိတဲ့ရွာတွေဘယ်ရောမှမထိဘူးအဲရိုဟင်ဂျာရွာတွေကိုပဲထိဒါမျိုးတွေဟာဒီရိုဟင်ဂျာတွေပုံမှန်ပဲရွေကျင
လည်းပြောသားပါတယ်ဒီရခိုင်မြောက်ပိုင်းမှာအဒေမေရှင်းလင်းမှုတွေလုပ်တဲ့နေရာမှာစစ်တပ်ဘက်ကနေပြီးတော့အင်အားသုံးပြီးတော့ဖြည့်ရှင်းခဲ့တာဖြစ်နိုင်တယ်အဲ့ဒီအတွက်ကြောင့်မလို့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရရောက်နိုင်တယ်ဆိုတာမျိုးဒေါအောင်ဆန်းစုကြည်ကလည်းပြောသားပါတယ်အဲ့ဒါကိုဥအောင်သူအနေနဲ့ဘယ်လိုမြင်လဲရှင့
်ဟုတ်တယ်ဒီသူကဥမာပြောဟာဟယ်လီကော်ပ်တာပြစ်သွားတယ်ပြစ်သွားတဲ့အခါမှာရတားတွေထိသွားတယ်ဆိုတော့အရတားတွေထိသွားနိုင်တယ်ဆိုရင်အဲ့ဒါရန်တမ်းပြစ်တာဆိုတော့ရန်တမ်းပြစ်လို့မရဘူးလေဆိုတော့အဓိကဟိုဂျနီဗာကွန်ဗင်းရှင်းလို့ခေါ်တဲ့နိုင်ငံတော်ဆွေးနွေးပွဲပြောင်းထားတာကကြီးပြင်းမှန်းတဲ့ရတားပြစ်မှုကိုခွဲဖို့ခွဲရတယ်နော်ရုံးနေတော့ပြစ်လို့မရဘူးအဲ့တော့ကြီးပြင်းမှန်းတဲ့ရတားပြစ်မှုကိုမခွဲဘဲနဲ့ရတားတွေထိသွားတယ်ဆိုရင်အရေးယူရမှာကဒေါန်ဆန်းစုကြည်ကောင်းဆောင်နဲ့အစိုးရအကြောင်းဘူတူတည်ရသူ့အမေကိုရသို့တော့အရေးမီဘူးအရေးမီဘူးပဲနဲ့မြန်မာစစ်တပ်ကခုခံကာကွယ်ပြုစုစားလို့ကျွန်တော်နားလေဒါကအစိုးရတောင်းပန်ပြက်ကွက်တာပဲ
ဟုတ်ကဲ့ပါဒီအခုကိစ္စမှာဒီ ICJ မှာတရားစွဲခံရတဲ့ကိစ္စမှာဒီရိုဟင်ဂျာတွေအများအများတိမ့်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘို့ထွက်သွားတဲ့ထွက်သွားရလောက်အောင်ဖြစ်တဲ့အခြေအနေကိုမတားဆီးဘူးပေါ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုတားဆီးကာကွယ်ဥပဒေကိုချိုးဖောက်ကြရောက်တဲ့အတွက်ဆိုပြီးတော့ဒါတရားစွဲခံရပါလို့ဆိုတော့ဒါပေမဲ့ဒီကနေ့ဒေါအောင်ဆန်းစုကြည်ရဲ့တင်ပြချက်မှာရောအဲ့ဒီကိစ္စကိုသူကာကွယ်တားဆီးဖို့ပြက်ကွက်တယ်ဆိုတဲ့ကိစ္စကိုဖြေရှင်းသွားတာမျိုးကပါလားရှင့်
သူကတော့ဥပမာဆိုကြပါစေဗျာဟာ accountability လို့တုံးသွားတယ်တာဝန်ရှိမှုကိုသူတို့လုပ်တယ်ဥပမာဆိုကြပါစို့အင်းတယ်မှုဗျာအင်းတယ်မှုမှာဆိုရင်ဟာဟိုတာဝန်ရှိတဲ့တမန်ရာရှိ၄ယောက်နဲ့စစ်သား9ယောက်ကိုရေးယူတယ်ဒါလူအားလုံးပြီးပဲသူတို့ရေးယူကြအောင်ဆောင်ပြီးတော့မှတစ်ဖက်ကထောင်စနစ်ထားလိုက်တယ်ဆယ်လာအတွက်မှထုတ်ပြလိုက်တယ်ဒါကတကယ်ယူတာမဟုတ်ပဲဒါတာဝန်ရှိမှုကိုတကယ်တမ်းပေါ်ဆောင်တာမဟုတ်ဘူးအများအမြင်ကောင်းလုပ်ပြတဲ့သဘောဖြစ်တယ်နော်နောက်တစ်ခုကသူပြောသားတာပါလဲဆိုတော့ဒီ ship ဟိုပေါ့ဟို code marshal တုံးသွားရတယ်အဲ့ဒါကပါလဲဆိုတော့ဟိုကျွန်တော်ကြီးဖွဲ့စည်းပုံချေအောင်ဦးလေပုံမှန293ခေါင်းရံပါတဲ့ ship ဆိုင်တရားရုံးပြောတာအဲ့တော့ဟိုကျွန်တော်ကြီးဖွဲ့စည်းပုံချေအောင်ဦးလေပါတယ်အငင်းပွားလာရင်စကလုံးရငင်းပွားလာရင်မြန်မာသားအဓိကဖြစ်မြန်မာသားအဓိကဆိုရင် ship ဆိုင်တရားရုံးဆိုတော့ဘာသာပြန်တဲ့အခါမှာ military tribunal လို့ပြန်ရတယ်ကျွန်တော်ညဖွဲ့စည်းဝင်ချောင်းလေးပုံမှန်293ခောက်ကြီးမှာဟိုကကြွာ court martial လို့ပြန်လာတယ်အဲ့တော့ဒေါ်စန်းစုကြည်လိုက်ပြီးတော့မှ court martial ပြောသွားတယ်တကယ်တော့ court martial နဲ့ရှစ်ပြည်တရားရုံးလုံးဝခြားလာတယ် court martial ကတပ်တွင်းတရားရုံးဖြစ်တယ်ဟိုမှာတပ်တွင်းမှာကသူ့ရဲ့ရဲဘော်တွေကအမိန့်မလာခံဘူးကျွန်တော်လက်နက်တွေစုံပြီးထွက်ပြေးသွားတယ်သူ့ပြေးရတဲ့နေရာမှာမနေဘူးတပ်တွင်းမှာပြန်လာတဲ့ဥတွေကိုသူတို့ကသူတို့ချိုးပုတ်တဲ့ကိစ္စကို court martial နဲ့ရှင်းရတာအဲ့တော့စစ်သားရရတားပေါ်မှာကျူးလွန်နေရက်ဆက်တဲ့ crime တွေကိုသူတို့ court မှာရှယ်ပဲတွတ်ဆက်ခွင့်မရှိဘူးအဲ့တော့အဲ့ဒါကိုတွတ်ဆက်ခွင့်မရှိတာကို
court မှာရှင်နေစစ်တော်ကိုပဲတရားဝင်တဲ့သဘောမျိုးနဲ့ဒေါ်စန်းစုကြည်ခုခံသွားတာဟာတကယ်တော့ရှေ့လာလာသိကမကောင်းဘာကြောင့်လဲဆိုတော့ကျန်တဲ့တိုင်းသားလူတို့တွေပေါ်မှာဥပမာပြောကျွန်တော်ရှမ်းပြည်နယ်မှာဖြစ်တယ်ကချင်ပြည်နယ်မှာဖြစ်တယ်ဟာလာအခုကိုပါကြီးပြည်ဆိုရင်ပြည်ပြည်နယ်မှာဖြစ်တာအဲ့ဒါတွေကိုဟာလာဟိုရဲပစ်ဆိုင်တရားဝင်မတင်မနဲ့ court မှာရှင်နေစစ်တော်ကိုတရားဝင်တဲ့သဘောလက်ခံသွားတာဟာလူဝင်ကြတာမကဘဲနဲ့ကျန်တဲ့တိုင်းသားတွေမှာကြီးကြီးမားမားစိုးရိမ်ကြတယ်ဖြစ်သွားပါတယ်
ဟုတ်ကဲ့ပါဦးအောင်ထွေးရှင်နောက်တစ်ခုကဒီမြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေလျှောက်ထားတဲ့ကိစ္စပေါ့လေအဲ့ဒီမှာဒီ jurisdiction ဒီ ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လေလျှောက်ထားချက်တွေရှိတယ်ဆိုတော့မြန်မာဘက်ကတော့အခုဒီလိုမျိုးသူတို့တရားစွဲတာတရားစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတော့အခုဒီလိုလက်ရှိကြားနာမှုကိုတော့မလုပ်သင့်ဘူးဆိုပြီးတော့ကန့်ကွက်ပါတယ်အဲ့ဒါကိုဦးအောင်ထွေးအနေနဲ့ဘယ်လိုမြင်လဲရှင
်ဒီလိုကဟိုမြန်မာကကျွန်တော် site commission ကို reservation လုပ်တာပါဆိုတော့ခြံနဲ့ထားချွင်းချန်တာပုံမှန်တစ်ခုရှိတယ်ပုံမှန်6နဲ့ပုံမှန်8ဖြစ်တယ်။အဲ့ဒါရမြန်မာနိုင်ငံမှာတော်တော်မရှိဘူးတချက်ကထူးရှိသွားတယ်။နော်။အထူးသဖြင့်ပုံမှန်9ကိုတော့ဖြင့် reservation လုပ်မထားဘူး။ဒါကြောင့် ICJ မှာစီမံခွင့်ရှိတယ်ဆိုပြီးတော့မှကမ်ဘီယာဘက်ကတင်တယ်။အဲ့တော့ကမ်ဘီယာဘက်ကတင်တဲ့အချက်ကိုမြန်မာဘက်ကရှိနေမြန်မာနိုင်ငံဘက်ကရှိနေတဲ့ဒီကုကံတော့ dispute ဆိုတာ ခံသွားတယ်။ dispute ကဘာလဲဆိုတော့ဒီအငင်းပွားပေါ့။ဆိုတော့ကမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာကျွန်ုပ် site convention ကိုမြန်မာနိုင်ငံကချိုးဖောက်လိုက်တာအကြောင်းမလို့ဂမ်ဘီယာနဲ့တိုက်ငင်းပွားတာမရှိဘူးဂမ်ဘီယာကနစ်နာသွားတယ်လို့မဟုတ်ဘူးနော်တကယ်တော့ဆွဲချင်းဆွဲလို့ရှိရင်ဟာ UNC ကဆွဲရမယ်နော်နောက်တစ်ခါဂမ်ဘီယာကသူနစ်နာသွားတယ်သူနဲ့ငင်းပွားတယ်ဆိုတာကိုဟိုတိတိကျထုတ်ဖို့ပြောတာမရှိဘူးနော်ဒါကြောင့် ICJ မှာစီမံမှမရှိဘူးဒီလိုပြောတာဖြစ်တယ်ဟုတ်တော့ကျွန်တော်မှတ်မိသလောက်တော့ပြီးခဲ့ရက်ကဂမ်ဘီယာတင်သွားတဲ့ထဲထဲမှာဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာငင်းပွားမှုရှိတယ်ဆိုတဲ့ဘောမျိုးကိုသူတို့ကကုလသမဂ္ဂအစည်းအဝေးတွေမှာဘယ်လိုတင်ပြလဲ၊ဘယ်နည်းကတင်ပြလဲ၊ဘယ်သူကတင်ပြလဲဒီကိစ္စကိုရည်ရွယ်ဆောင်ပါဆိုမြန်မာကိုပြောတယ်အဲ့ဒီအချက်လက်တွေကိုတင်ပြတော့ကျွန်တော်မှတ်မိတယ
်ဟုတ်ကဲ့ပါရှင်ဦးအောင်ထွေးကျမတို့နောက်ဆုံးတစ်ချက်မေးချင်ပါတယ်အခုတော့ဒီမြန်မာဘက်ကရောဂမ်ဘီယာဘက်ကရောရှောက်ထားတယ်ပေါ့လေဆိုတော့အဲ့ဒီမှာအဲ့ဒီနှစ်ဖက်ရှောက်လဲချက်တွေဦးအောင်ထူသုံးသက်ခြင်းအပြင်ဘယ်ဘက်ကပိုခိုင်းလုံနေလို့ရောသုံးသက်နိုင်လဲကျမတို့စက္ကန့်30လောက်အချိန်ရပါတယ်ရှင်
အဒီလိုကအဲ့ဒါကတော့အဓိကမြန်မာဘက်ကခုခံသွားတဲ့ intent genocide intent ကိုဆိုတော့လူမျိုးတစ်ဖက်မှုကျူးလွန်နေရွေကျင်းနေကျူးလွန်တာဟုတ်တလားမဟုတ်ဘူးလားဆိုတဲ့အပေါ်မှာတရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာပဲကျွန်တော်တို့စောင့်ကြည့်ရမှာပဲ
ဒီတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာဗိုလ်ဒိုနီကမြန်မာနိုင်ငံဘက်ကရှောက်လန်းချက်တွေအကြောင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ခုတော့လာမယ့်စနေညတိုက်ရိုက်လေလိုက်မှဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်းဖိတ်ခေါ်ပါရစေခင်ဗျာ
။သောရရှင်များရှင်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်းICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လဲကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။ဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင
်တိုက်ရိုက်လေလိုက်ဆွေးနွေးခွင့်အစီအစဉ်တွေကိုအင်္ဂါနဲ့စနေနေ့ညတိုင်းမှာတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်မှာပါဝင်လို့လဲဆွေးနွေးနိုင်ပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုအလှည့်ပေးပါရစေ AIDS AIDS ယောဂဖြစ်စေတဲ့ HIV virus ပိုးကူးစက်မှုရှောင်ရှားနိုင်ဖို့လူငယ်တွေကိုလိမ့်ပိုင်းဆိုင်ရာဘူးသူဒ္ဓနဲ့HIV AIDS ယောဂဆိုင်ရာဘူးဒ္ဓရတွေကိုပုံမသိရှိအောင်လေ့လာသင်တဲ့အကြောင်းဒေါက်တာတန့်စင်ကတင်ပြပေးပါမယ်ခင်ဗျာ
အ ဒိန်ထဲမှာအတူတူနေထိုင်ရုံနဲ့ယောဂမကူးဆက်နိုင်ပဲလိင်ဆက်ဆန္ဒကနေတဆင့်ယောဂကူးဆက်တာဒါမှမဟုတ်သွေးသွင်းတာလိုမျိုးသွေးကနေတဆင့်ယောဂကူးဆက်တဲ့ကူးဆက်ယောဂအမျိုးအစားတွေထဲမှာ HIV AIDS ယောဂကလည်းတစ်ခုပါဝင်ဖြစ်ပါတယ်HIV AIDS ယောဂကူးစက်တဲ့နည်းလမ်းတွေထဲမှာလိင်ဆက်ဆံခြင်းကနေအဓိကကူးစက်မှုရှိတာကိုတွေ့နေရတာကြောင့်လူငယ်တွေအနေနဲ့လိင်မှုကိစ္စအပျော်ပါတွေကိုသတိပြုဆင်ခြင်ဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူသွေးယောဂအထူးကူဆရာဝန်ကြီးပမောက္ခဒေါက်တာဦးရဲမြားကအခုလိုပြောပါတယ
်အဓိကကတော့ကျွန်တော်တို့ကဒီလိင်မှုကိစ္စကနေကူးစက်တာပါနော်လိင်မှုကိစ္စကူးစက်တော့အထူးဖြင့်လိင်မှုကိစ္စမဆင်ခြင်ဖို့ပေါ့ဗျာနော်အထူးသဖြင့်အပေါ်မြင်ရတယ်တခါလေမဆင်ခြင်မိတာတွေရှိတယ်တချို့ကြတော့လည်းအပျော်ပါလိုက်စားတာတွေရှိတယ်ဒါတွေကိုရှောင်ကျင်ဖို့တတ်နိုင်ရင်နော်အကယ်၍မရှောင်ကျင်နိုင်တဲ့အခြေအနေတွေရှိနေတယ်ဆိုရင်လည်းကွန်ဒွန်ကိုသုံးဖို့ပေါ့နော်ဒါပေမဲ့တခါကြတော့ဆိုပါစို့ဗျာလင်မယားချင်းမှာတယောက်ကပိုးရှိနေဆိုနောက်တစ်ယောက်ကတိကျမှတိမယ်လေးဒါအဲ့တော့ကိုယ့်ဟာနဲ့ကိုယ်ပိုးရှင်းဖို့အန္တရာယ်ရှိနေတယ်လို့ယူဆလို့ရှိရင်လည်းကျွန်တော်တို့ကသွေးစစ်ဖို့ကုသမှုခံယူဖို့အဲ့ဒါတွေကိုကျွန်တော်တို့တင်ပြရတာပ
ါမြန်မာနိုင်ငံမှာ HIV AIDS ယောဂကူးစက်မှုနှုန်းဟာတစ်နှစ်ထက်တစ်နှစ်လျော့နေကျဆင်းလာတယ်ဆိုပေမဲ့အသိပညာပေးမှုတွေကိုတော့ဆက်လက်လှုံ့ဆော်နေရဦးမှာပါယောဂကူးစက်ခံရသူတွေကိုတတ်တန်းစေနေနိုင်စေဖို့နဲ့ယောဂကူးစက်မှုနှုန်းတွေကိုလျော့နေသွားစေဖို့အတွက်ဆောင်ရွက်တဲ့နေရာမှာကျန်းမာရေးပညာပေးမှုတွေဟာအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့ဒေါက်တာဦးရဲမြားကပြောပါတယ
်ပြီးခဲ့တဲ့နှစ်တည်းနဲ့စာလို့ရှိရင်ခြုံကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကကူးစက်မှုနှုန်းကကျလာပါတယ်ဒီနေ့မှာเนาะဒါပေမဲ့ရှိနေသေးတယ်ပေါ့เนาะရှိနေသေးတဲ့အတွက်ကြောင့်ဒါကိုလုံးဝကျွန်တော်တို့ကဒီတတ်နိုင်သမျှကူးစက်မှုနှုန်းယော့နေအောင်စ조사တာပါအရှိတောင်အာရှနိုင်ငံမှာကြည့်မယ်ဆိုတော့ကုတ်ထက်များတဲ့နိုင်ငံတွေရှိနေပါသေးတယ်သဘော
အရွယ်ရောက်တဲ့သူတွေဟာလိင်ဆက်ဆက်မှုဆိုင်ရာဘူးတုဒ္ဒရတွေနဲ့ HIV AIDS ယောဂဆိုင်ရာဘူးတုဒ္ဒရတွေမှာထိုက်တင်တဲ့လောက်သိရှိလာကြတာကြောင့်ယောဂကူးစက်ပြန့်နှံ့မှုမရှိအောင်ဆင်ကျင်နေထိုင်နိုင်ကြတာပါလိင်ဆက်ဆက်မှုဆိုင်ရာဘူးတုဒ္ဒရတွေနဲ့ HIV AIDS ယောဂဆိုင်ရာဘူးတုဒ္ဒရတွေကိုမသိရှိသေးတဲ့လူငယ်တွေအတွက် HIV AIDS ယောဂကိုသတိပြုမိစေဖို့နဲ့ကျန်းမာရေးဘူးတုဒ္ဒရတွေကိုရရှိစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူကမ္ဘာ AIDS နေ့လိုမျိုးအထိမ်းအမှတ်တွေသတ်မှတ်ပြီးလှုံ့ဆော်ရခြင်းဖြစ်တယ်လို့ဒေါက်တာဦးရဲမြားကပြောပါတယ်
။ကျွန်တော်တို့ဒီနေ့မြန်မာနိုင်ငံဆရာဝန်အသင်းအနေနဲ့ဟာဒီကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါနေ့ပေါ့ World AIDS Day ဒီဒီဇင်ဘာလ1ရက်နေ့အခမ်းအနားကိုကျွန်တော်တို့ကျင်းပတာဖြစ်တယ်ဒီလိုကျင်းပတဲ့နေရာမှာကျွန်တော်တို့ကလူမှုလမ်းလျှောက်ပွဲကျွန်တော်တို့စီရင်ပြီးတော့မှကျွန်တော်တို့ကျင်းပတာဖြစ်တယ်ဒီလူမှုလမ်းလျှောက်ပွဲမှာကျွန်တော်တို့အကုန်လုံးဒီပြည်သူလူထုပါတယ်เนาะကျွန်တော်တို့ဒီမြို့နယ်တွေကရောတခြားမြို့နယ်တွေကပြည်သူလူထုပါတယ်လူငယ်လူရွယ်တွေပါတယ်ဆရာဝန်တွေပါတယ်မိသားစုတွေပါတယ်เนาะအကုန်လုံးကျွန်တော်တို့စုပေါင်းပြီးတော့မှကျွန်တော်လမ်းလျှောက်ကြတာပါ
HIV AIDS နဲ့ပတ်သက်ပြီးကျန်းမာရေးဘူးတုဒ္ဒရအားနည်းတဲ့သူတွေဟာလိင်အပျော်ပါကိစ္စတွေကနေတဆင့်ယောဂကူးစက်နိုင်တယ်ဆိုတာကိုလက်ခံယုံကြည်ဖို့ခက်ခဲနေကြတာပါဒီတစ်ချိန်တော့မဖြစ်နိုင်လောက်ပါဘူးလို့ပေါ့ပေါ့ဆဆတွေးမိရာကနေ HIV AIDS ယောဂကူးစက်ခံကြရလေရှိတယ်လို့သူယောဂအထုကူဆရာဝန်ကြီးဖြစ်သူပါမောက္ခဒေါက်တာဦးထင်အောင်စောကအခုလိုပြောပါတယ
်လိင်ရတဆင့်ကူးစက်တာပေါ့မှာဒီမှာပေါ့နော်လိင်ကွဲဆဆနာတဆင့်ကူးစက်တာအဓိကဖြစ်နေတယ်လိင်ကွဲဆဆနာဟာသူကတာမန်ကြည့်လိုက်လို့ရှိရင်ဘာမှကိုတော့မဖြစ်တော့ပါဘူးဆိုပြီးတော့ပေါ်ပေါ်ဒီနဲ့သွားလိုက်မိတဲ့အချိန်ခိုက်တဲ့နေ့မှာဆိုလို့ရှိရင်တော့ငါမှမရှိကိုကနေပြီးတော့ဟိုမဖြစ်တော့ပါဘူးဆိုပြီးတော့မှကိုယ့်မိသားစုကိုယ့်ဇနီးမယားပေါ်မှာဖြစ်ပေါ့ကူးဆက်သွားတာမျိုးတော့ငါဖြစ်နေတယ်အဲ့ဒါဟာဒီကကာကွယ်မယ့်လုပ်ငန်းတွေမှာတော်တော်လေးကြီးကြီးတယ်တော့ထင်ပါတယ်
HIV AIDS ယောဂရှိသူတွေအတွက်တက်တန်းစေနေနိုင်အောင်ထိန်းထားနိုင်တဲ့ဆေးဝါးတွေပေါ်နေပြီဆိုပေမဲ့လုံးဝပျောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးတွေမရှိသေးတာကြောင့်ယောဂမဖြစ်အောင်ကြိုတင်ကာကွယ်ထားခြင်းကသာအကောင်းဆုံးကုသမှုအဖြစ်ရှိနေမှာပါလူငယ်တွေအနေနဲ့ယောဂကူးစက်နိုင်မဲ့အခြေအနေတွေကိုသိရှိအောင်လေ့လာထားပြီးယောဂမကူးစက်အောင်ကြိုတင်သတိပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးရဲမြားကပြောပါတယ
်လူငယ်လူရွယ်တွေကိုကျွန်တော်ကတော့သတိထားဖို့ပါနော်နံပါတ်၁ကတော့ဗဟုသုတကျမ်းမာရေးဗဟုသုတရှိဖို့သတိထားဖို့ကိုယ့်ဟာကိုယ်ကာကွယ်မှုယူဖို့နော်ဆိုအဲ့ဒါလေးတွေကိုကျွန်တော်တို့ကဆောင်ရွက်စေချင်တယ်
လေနူလေငွေဆက်ဆံခြင်းဟာ HIV AIDS ယောဂအများဆုံးကူးစက်ခံရတဲ့နည်းလမ်းတစ်ခုဖြစ်တာကြောင့်လူငယ်တွေအနေနဲ့လိင်မှုကိစ္စဆိုင်ရာဘူးတုဒ္ဒရတွေနဲ့ HIV AIDS ယောဂဆိုင်ရာဘူးတုဒ္ဒရတွေကိုပုံမှန်သိရှိအောင်လေ့လာပြီးလိင်မှုကိစ္စအပျော်ပါတွေကိုတက်နိုင်သမျှရှောင်ကျဉ်သင့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်လက်နားဆင်ကြည့်ကြအောင်ပါဆက်ရုပ်မျိုးစုံကိုတီထွင်နေကြတဲ့ခေတ်ထဲမှာလူတွေနဲ့အပြိုင်စကားရေလူနိုင်မဲ့ဆက်ရုပ်ကိုလည်းတီထွင်နေကြပါတယ် AI ဉာဏ်ရည်တုနိပညာသုံးပြီးခက်ခဲနေတဲ့အကြောင်းအရာတွေကိုလူတွေနဲ့အပြိုင်အခြေတင်ဆွေးနွေးနိုင်ဖို့ IBM company က Project Debater ဆိုတဲ့စကားရေလူစက်ကိုတီထွင်နေတာဖြစ်ပါတယ် Pelu yue jen ez ge lu sek go ditwin ne de le so ra go ma su myan mon ga blogger ri pyo de mya a si se ma tin pya tha ba de khmyar
ဆက်ရုပ်တွေကလူတွေအတွက်ကောင်းကျိုးဖြစ်စေမလားဆိုးကျိုးဖြစ်စေမလားဆိုတာကိုဗြိတိန်ကအထင်ကြီးကကမ်ဘရစ်တက်တို့ကြီးမှာဇဂရေလူပဲလုပ်ခဲ့တဲ့အကြောင်းကဆက်ဝင်စားကြကောင်းတယ်နော်ကိုသားညုံဆဂရေလူခဲ့တဲ့သူကိုယ်တိုင်ကဆက်ရုပ်ဖြစ်နေတာပိုတော်မှဆက်ဝင်စားဖို့မကောင်းဘူးလားမဆွေမောကပမာတက်တန်းအရင်ဆုံးဇဂရေလူအတင်းကကမ်ဘရစ်တက်တို့မှာရှိတာလေအဲ့ဒီမှာဆက်ရုပ်ကပထမဆု င့်စကရေလူပွဲမှာသူ့ဘက်ကဘလို့အဖွင့်သုံးသက်ချက်ပေးတယ်လဲဆိုတာနားထောင်ကြည့်ရအောင
် AI will not be able to make a decision that is the morally correct one because morality is unique to humans
ဆိုတော့ဘိုင်းကိုချီခံပြီးတော့ဆုံးဖြတ်ချက်ချရတဲ့ကိစ္စမျိုးတွေမှာတော့စေုပ်တွေကလူတွေလိုမျိုးဆုံးဖြတ်ချက်မချနိုင်ဘူးဆိုတဲ့အကြောင်းစကရေလူဆက်ကပြောနေတာပါ
ဒီ AI စနစ်နဲ့ဆက်ကခက်ခဲနေတဲ့အကြောင်းအရာတွေကိုလူတွေနဲ့အပြိုင်အခြေတည်ဆွေးနွေးနိုင်ဖို့ပထမဆုံးတီထွင်ထားတဲ့ဆက်ပါဒီ project debater ကို2012ခုနှစ်ထဲက IBM ကုမ္ပဏီကထွင်းနေတာ2019နှစ်စမ်းပိုင်းတုန်းကလည်းကမ္ဘာစကီအလူချန်ပီယံနဲ့အပြိုင်စကီအလူခဲ့ပူးသေးတယ်အဲ့ဒီတော့ကချန်ပီယံ Harish Natarajan ကိုနိုင်အောင်စကီအမလူနိုင်ခဲ့ဘူးလေ
ကမ်ရစ်တက်ကသူစကီအလူပွဲမှာတော့ project debater AI ကိုနီးအစ်စ်နဲ့သူတည်သူတွေကကြိုတင်လေ့ကျင့်ပြင်ဆင်ခဲ့ကြတာတဲ့AI ငြိမ်းချဆိုတဲ့အတိုင်းဖြစ်နိုင်ခြေပေါင်းသိန်းသန်းချီကိုမှတ်ခိုင်းပြီးတော့ဆက်ကိုဆုံးဖြတ်နိုင်စွမ်းရှိအောင်လို့လေ့ကျင့်ပေးတာမို့လားအရင်တုန်းကတော့ဒီသတင်းစာတွေမဂ္ဂဇင်းတွေထဲကဆောင်းပါးပေါင်းများစွာကိုဆက်ကိုမှတ်ခိုင်းခဲ့တာအခုတစ်ခေါက်မှာတော့ Cambridge ကျောင်းသူကျောင်းသား1100ရဲ့ထင်မြင်ချက်တွေကိုဆက်ကိုမှတ်ခိုင်းပြီးတော့စကေလူခိုင်းခဲ့တာတဲ့
IBM computer ရဲ့အင်မတန်အစွမ်းထက်တဲ့တွက်ချက်နိုင်စွမ်းကိုအသုံးချပြီးတော့မေးခွန်းပေါ်လာတာနဲ့အဲ့ဒီမေးခွန်းနဲ့ဆိုင်တဲ့အချက်အလက်တွေကိုဆက်ကသူ့အလိုလိုရှာပြီးတော့10မိနစ်လောက်အတွင်းမှာအကောင်းဆုံးအဖြေကိုသုံးသပ်ဖြေနိုင်အောင်လို့ဆက်ကိုလေ့ကျင့်ပေးထားတဲ့အကြောင်း IBM Project Debater တာဝန်ရှိသူ Noam Slonim ကအခုလိုရှင်းပြရရှင်
။ Really the question is what will happen if you will pose a question to many different people and ask them to contribute their opinions?
လူတွေများကြီးကိုမေးဖို့ကိုလည်းမေးပြီးသူတို့ရဲ့ထင်မြင်ချက်တွေအဖြေတွေကိုပြောခိုင်းတာမျိုးဤပညာနဲ့လုပ်လို့ရမလားဆိုပြီးလေ့လာတာပါ။အရေးကြီးတဲ့ဆုံးဖြတ်ချက်ချရသူမျိုးတွေအတွက်ပိုကောင်းတဲ့ဆုံးဖြတ်ချက်မျိုးချနိုင်တော့အောင်အထောက်အကူဖြစ်တဲ့အဖြေမျိုးဤပညာနဲ့ဖြေနိုင်မလားဆိုတာကိုစမ်းသပ်တာဖြစ်ပါတယ
် Project Debater စကရေလူဆက်ကိုအချက်အလက်ပေါင်းများစွာလေ့လာမှတ်ခိုင်းထားပြီးတော့တက်ဆိုင်တဲ့ခေါင်းစဉ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအကြအနရှင်းလင်းပြောပြနိုင်အောင်လို့သူတို့ကတီထွင်နေတာပါစကရေလူပွဲမှာအပြိုင်စကရေလူသူထက်ကိုသူပြောတာကိုလက်ခံအောင်အထောက်အထားနဲ့ရှင်းပြနိုင်ဖို့အတွက် AI ဉာဏ်ရည်တုနဲ့မှတ်ခိုင်းနေတာကိုသားညွန်ဦးရ
လူနဲ့ပြန်စကေးလူရဲ့နေရာမှာဆက်ရဲ့လုံနိုင်စွမ်း၃ခုပေါ်မှာခြေခံပြီးတော့အခြေတင်ဆွေးနွေးနိုင်အောင်လို့ project debater ကိုတီထွင်သူတွေကလေ့ကျင့်ပေးနေကြပါတယ်။ပထမတစ်ခုကဆက်ကိုမှတ်ခိုင်းထားတဲ့အချက်လက်တွေကအကောင်းဆုံးအချက်တွေကိုယူပြီးတော့ခြေပစကားကိုရေးနိုင်ပြောနိုင်ဖို့သူပြောတာကိုလက်ခံနိုင်လောက်တဲ့အထိဆွဲဆောင်ပြောနိုင်ဖို့လေ့ကျင့်ပေးထားတာပါ
။ဒုတိယတစ်မျိုးကတော့ဒီစာချောင်းအခြေကြီးအဆက်မပြတ်ပြောနေတာကိုအလုံးစုံနားလည်အောင်နားထောင်နိုင်စွမ်းကိုလေ့ကျင့်တဲ့နည်းပါ။ပြန်ဘက်ကပြောနေတာကိုဆက်ကပြန်ပြီးတော့ခြေပနိုင်အောင်လို့အကြာနီးနဲ့လေ့ကျင့်တဲ့နည်းဖြစ်ပါတယ်။နောက်ဆုံးတတိယနည်းကစိတ်ဝင်စားဖို့အကောင်းဆုံးလို့ထင်ပါတယ်။ AI ဉာဏ်ရည်တုစနစ်ကိုလူတွေတွေးသလိုဟိုလိုပြောလိုက်ရင်ထိရောက်မလားဒီလိုပြောလိုက်ရင်ပိုထိရောက်မလားဆိုတာမျိုးချင်းချိန်နိုင်စွမ်းနဲ့အကောင်းဆုံးခြေပစကားရေးလူနိုင်အောင်လို့ Project Debater ကိုလေ့ကျင့်ပေးနေတာဖြစ်ပါတယ်
။တကယ်တော့စကားရေးလူတဲ့ဆိုတာကလူသားတွေရဲ့အသိပညာဗဟုသုတတွေဖြတ်ထိုးဉာဏ်တွေချင်းချိန်နိုင်စွမ်းတွေအားလုံးကိုပြန်ဆန်ကြတဲ့ရှေ့အကျဆုံးနည်းတစ်ခုဖြစ်ပါတယ်။အဲ့ဒါကိုဘာကြောင့်ဆက်နဲ့ပြန်ခိုင်းမှလဲဆိုပြီးတော့မိကုံထုတ်သူတွေလည်းရှိပါတယ
် Project Debater ကိုတီထွင်သူတွေကတော့လူတွေဆုံးဖြတ်ချက်ချတဲ့နေရာမှာပိုကောင်းတဲ့ဆုံးဖြတ်ချက်တွေချနိုင်အောင်အထောက်အကူပေးဖို့ဖြစ်တယ်လို့ဆိုတယ
် Another example is an employer that would like to collect feedback from thousands of employees in the company to decide about a new policy
ဥပမာတစ်ခုပြောရမယ်ဆိုရင်ကုမ္ပဏီတွေမှာဘယ်လိုကိစ္စတွေကိုပိုကောင်းပိုတိုးတက်စေချင်လဲဆိုတာအလုပ်သမားထောင်ချီရဲ့အကြံပြုချက်တွေကိုရယူပြီးစီကတ်တစ်ချမှတ်တာမျိုးစိုးရကထုတ်ဖို့ရှိတဲ့မူဝါဒအသစ်ပေါ်ပြည်သူတွေရဲ့သဘောထားကြားကျင်တာမျိုးတွေမှာအသုံးဝင်ပါလိမ့်မယ်။ဆုံးဖြတ်ချက်ချသူတွေနဲ့ချမှတ်မဲ့ဆုံးဖြတ်ချက်တက်ရောက်မှုကိုခံကြရမယ့်သူတွေကြားမှာဒီပညာကတိတိယောက်ယောက်ဆက်သွယ်ပေးတဲ့လမ်းကြောင်းတစ်ခုဖြစ်နိုင်ပါတယ်
။ Artificial Intelligence ညာရင်တုနဲ့လူသားတွေပြိုင်တဲ့နေရာမှာ AI ကလူတွေကိုအနိုင်ရခဲ့တာတွေရှိပါတယ်။ ဥမာ1990ပြည့်နှစ်ပိုင်းတွေတုန်းကကမ္ဘာစစ်တူရင်ချန်ပီယံ Garry Kasparov ကို IBM ရဲ့ Deep Blue Computer ကအနိုင်ယူခဲ့တာမျိုးနောက်အခုနှစ်ပိုင်းတွေမှာဆိုရင်လည်းအနိုင်ကစားဖို့ခက်တဲ့ Go Game ကို Deep Mind ရဲ့ Alpha Go ဆက်နဲ့ Go Champion တို့ကစားကြတာဆက်ကအနိုင်ရထားတယ်လေ
ဒါပေမဲ့စကေးလူပွဲမှာတော့အခုတည်းကဆက်ကလူကိုနိုင်အောင်လို့စကေးမလုပ်နိုင်သေးဘူးဗျအခု2019ဖေဖော်ဝါရီလတုန်းက Project Debater ဆက်နဲ့စကေလူကမ္ဘာချန်ပီယံ Harris Natarajan တို့အပြန်စကေလူကြတော့ဆက်ကရှုံးသွားတယ်မှာပါဗျ
Does not deal with the underlying problems in society.
Harris Natarajan arguing against the resolution subsidized preschool declared our winner. Congratulations to them.
အသိဉာဏ်ဗဟုသုတဘိုင်းမှာဆက်ကိုလေ့ကျင့်ပေးလို့ရပေမဲ့စိတ်ခံစားချက်ဘိုင်းမှာတော့ဆက်ကလူကိုမမြင်နိုင်သေးဘူးလို့ကမ္ဘာချန်ပီယံ Natarajan ကပြောပါတယ်
I think there's something, at least at this stage, about where we hear emotions, where we hear notions of morality.
လူသားတွေကိုဆက်ကကြော်တက်သွားနိုင်တဲ့အလားအလာတွေရှိပါတယ်
။သူပြောသလိုဆက်တွေကိုလူတွေထက်ဉာဏ်ရည်တာအောင်လို့ AI ဉာဏ်ရည်တုစနစ်နဲ့လေ့ကျင့်ပေးလို့ရပေမဲ့စိတ်ခံစားမှုအခြေခံတဲ့ကိစ္စတွေမှာတော့လူတွေကိုမှီနိုင်ပါမလားဆိုတာစိတ်ဝင်စားစရာကောင်းတယ်ကိုသားညုံရ
။ Cambridge တက္ကသိုလ်စကေလူအသင်းကတော့ဒီ AI ဉာဏ်ရည်တုနည်းပညာကအနာဂတ်မှာလူသားတွေအတွက်အကောင့်ထက်အဆိုးဖြစ်စေမယ်လို့ပြောကြတယ်မှတ်စုပြမယ်။
လူရာထက်ပိုးနေတဲ့သတင်းအချက်အလက်တွေသတင်းတူသတင်းမှားတွေအပေါ်ယံစဉ်းစားမှုတွေနဲ့ပြည့်နေတဲ့ကမ္ဘာကြီးမှာသကရေလူဆက် project debater ကကွန်ပျူတာဉာဏ်ရည်ရုနဲ့အခြေအနေဆွေးနွေးတင်ပြနိုင်တာကြောင့်ဆုံးဖြတ်ချက်ချဖို့အသုံးဝင်တဲ့အချက်အလက်တွေကိုသိရနိုင်တယ်လို့ IBM ကုမ္ပဏီရဲ့ project debater ကိုတီထွင်နေသူတွေကတော့ပြောနေပါတယ်ရှင
်မတ်စုမြတ်မွန်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်VOA American အသံကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။ခုကြာတာပရိနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းတူမီတာ20 kHz 15133ည၊လိုင်းတူမီတာ25 kHz 11823ည၊လိုင်းတူမီတာ30 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုတမ်းမြေဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ပေါက်တဲ့ဆိုတဲ့ ICJ နိုင်ငံတကာတရားဥပဒေဆွဲထားတဲ့အမှုကိုဆွဲချက်တင်ထားသူဂမ်ဘီယာအစိုးရနဲ့အခုခံခြေပသူမြန်မာနိုင်ငံတို့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နဲ့11ရက်နေ့တွေမှာအတိအသေးလျှောက်လွှဲချက်တင်ခဲ့ကြပြီးတဲ့နောက်ဒီကနေ့ဒီဇင်ဘာ12ရက်နေ့မှာနှစ်ဖက်ကိုယ်စားလှယ်တွေနောက်ဆုံးအပြစ်ဒဏ်လျှောက်လွှဲချက်တင်သွင်းကြမှာဖြစ်ပါတယ်။တရားရုံးကဒီအစိုးရဒီဆွဲဆိုချက်နဲ့ပတ်သက်လို့ဘယ်တော့ဆုံးဖြတ်ချက်ချမယ်ဆိုတာကတော့မသိရသေးပါဘူးခင်ဗျာ။လာမယ့်ပတ်တွင်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုအရေးယူနိုင်ဖို့ဒီမိုကရက်အမတ်တွေအများစုထိချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကမကြာမီမှာပဲအစီအစဉ်တရက်ကိုခန့်မှန်းများချတော့မှာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီကသမ္မတကိုတရားစွဲဆိုနိုင်မှုအကြောင်းအချင်းအရာနှစ်ခုကိုဦးစားပေးတင်သွင်းစဉ်းစားသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံလွှတ်တော်ကနိုင်ငံသားဖြစ်ရေးနဲ့ဆိုင်တဲ့ဥပဒေမူကြမ်းကိုအတည်ပြုလိုက်တာဟာဖွဲ့စည်းပုံနဲ့မညီညွတ်ဘူး။အိန္ဒိယချင်းသုံးနိုင်ငံကရောက်လာကြတဲ့လူနည်းစုမွတ်စလင်နိုင်ငံသားတွေဖြစ်ခွင့်မရအောင်တမင်ရည်ရွယ်ပြဋ္ဌာန်းတဲ့ဥပဒေဖြစ်တယ်ဆိုပြီးဖြစ်တင်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။သူတို့ပြည်နယ်တွေမှာတရားမဝင်လာရောက်နေတဲ့ဟိန္ဒူဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့ဥပဒေဖြစ်တယ်ဆိုပြီးတိုင်းပြည်အရှေ့မြောက်ဒေသမှာရှိတဲ့ပြည်နယ်တွေကဒီဥပဒေကိုအပြင်းထန်ကန့်ကွက်နေကြပါတယ်။2019ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ်နာမည်ကျော် Time Magazine ကြီးကဥရရာတီပြောင်းလဲမှုအရေးမှာချိုးပန်းဆောင်ရွက်နေသူဆွေဒင်နိုင်ငံကတက်ကြွလှုပ်ရှားသူမင်းကလေး Greta Thunberg ကိုရွေးချယ်လိုက်ပါတယ်။ဒီ Time Magazine Editor ချုပ် Edward Felsenthal က NBC သတင်းဌာနနဲ့တွေ့ဆုံစဉ်ပုတ်ထူးနေကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ဒီနေ့တွင် Greta Thunberg ဟာကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးအမားဆုံးအရေးကိစ္စကိုအကျယ်လောင်ဆုံးပြောဆိုနိုင်သူဖြစ်တယ်လို့လည်း Time Magazine Editor ချုပ်ကပြောပါတယ်
။ကျသာပရိနေမနခင်ထိတ်တန့်ရောက်တဲ့ရင်ချင်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရမထောမှာ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကို Line to Meter Second, Line to Meter Second,လိုက်တူမီတာ25တို့ကနေအတန်လွဲ့ပေးမှာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.